Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင် VOA American သံမြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်မေလ31ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိမြို့တော် Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 40 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ကျမသင်္ကီထိုက်ပါရှင်ဒီမနက်ခင်းအစီအစဉ်တွေကိုတင်ဆက်ပေးမှာပါ။ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြမှာဖြစ်ပြီးရိုဟင်ဂျာအရေးဆောင်ရွက်သူတွေ NUG နဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းသတင်းဆောင်ပါကိုလည်းထုတ်လွှင့်ပေးပါမယ်။ဒီနောက်မှာတော့
နောက်ကျောင်းနေမှာလည်းဆရာတွေကမလုံလောက်တော့ပြန်ဘူး။သူတက္ကသိုလ်တွေမှာဆိုရင်လည်းတက္ကသိုလ်ဆရာအားလုံးကြီးပါပါပဲ။တာဝန်ရစဲခံရတယ်။နောက်အခြေခံ
ပညာရေးဆရာကျွမ်းကျင်သူဒေါက်တာသိန်းဝင်းနဲ့ဆွေးနွေးထားတဲ့မြန်မာအရေးဆွေးနွေးခန်းပြည်ရင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းတဲခသုတသတင်းဖတ်စဉ်ခဏတွေကိုလည်းနောက်ပိုင်းမှာနှาศင်ချရပါမယ်။အခုရင်ဆုံးတော့ထိတ်ထက်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့အကြီးညာပေးကြပါမယ်ရှင်
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာနေပြီဖြစ်ပေမဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာရောနိုင်ငံတော်ကျေးလက်ဒေသတွေမှာပါနေ့စဉ်လိုလိုပုံစံမျိုးစုံနဲ့ပြုလုပ်နေကြသေးတယ်။ရန်ကုန်မှာတော့ဒလမှာတနင်္ဂနွေနေ့ကကျောင်းသားတွေဥဆောင်ပြီးလျှက်တစ်ပြက်ချီတက်တဲ့ရှင်အာဏာရှင်ပြုတ်ကြရေးဆန္ဒပြကြွေးကြော်တာတွေပြုလုပ်ခဲ့ကြတယ်လို့မြောက်ဒဂုံမှာလည်းတပိတ်စစ်ကြောင်းနဲ့ချီတက်ခဲ့ကြတာပါ။စမ်းကြောင်းမှာတော့ဘူပေါင်းအနက်တွေပေါ်မှာစာတန်းတွေရေးသားတဲ့တပိတ်ပြုလုပ်ခဲ့ကြပါလေ။မန္တလေးမှာအောင်မြေတာဆန်အခြေခံပညာကျောင်းသားများတက်မကဘဂတများအဖွဲ့ချုပ်ပါဝင်မန္တလေးပညာရေးမိသားစုတွေတက္ကသိုလ်ကျောင်းသားတွေဖျားကြီးစိန်ပန်းတမတ်ဝရီလူမှုတပိတ်စစ်ကျောင်းတွေစုပေါင်းပြီးဖြည်ကြီးတကွန်မြို့နယ်ထဲမှာခြိတက်ဆန္ဒပြခဲ့ကြပါတယ်။ကလေးမြို့မှာတော့ရားနဲ့ခြိတက်ဒေသခံတွေကလုံးဝအုပ်ချုပ်ခွင့်မရစေရတပိတ်စစ်ကျောင်းနဲ့ဆင်အာနာရှင်ဆန့်ကျင်ရေးကြွကြော်ဆန္ဒပြခဲ့ကြတယ်လို့ကရင်ပြည်နယ်ဖျားသုံးစုမှာတော့အနိုင်မခံအရှုံးမပေးနှွေဦးတော်နိုင်ရဲ့တပိတ်ကိုဆင်းရဲခဲ့ကြပါလေ။ဆန္ဒပြမှုတွေကိုဖြုတ်ခွဲနေတဲ့ဂျာကနေစဉ်လိုလိုဆန္ဒပြနေတဲ့ဒဝဲနဲ့လောင်းလုံးမှာကျောင်းသားလူငယ်တွေဥဆောင်တဲ့တပိတ်စစ်ကြောင်းတွေအပြင်မော်တော်ဆိုင်ကယ်တွေနဲ့ပါခြိတက်ဆန္ဒပြခဲ့ကြတာပါ။ဆင်အာနာဆန့်ကျင်ရဲ့ဆန္ဒပြမှုတွေနိုင်ငံတလွှားဆက်ပြီးတော့ပေါ်ပေါက်နေချိန်မှာပဲကတာမြို့နယ်ထဲမှာတော့ဗမော်ကတာကမ်းလန်းပေါ်ကရွှေပြည်သိရွာနဲ့ဟဲနာရွာကြမှာဒေသခံ PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့တနင်္လာနေ့မနက်9နာရီခွဲကနေ2နာရီကျော်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်သေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံရွာသားတဦးက VOA ကိုပြောပါတယ
်စစ်ကောင်စီဘက်ကအခုလောလောဆယ်မှာ9ယောက်ကြာတယ်အဲ3ယောက်ပြင်းထန်ဒဏ်ရာရတာကိုသိရတယ်အခုကတာဆေးုံကိုရောက်နေပြီလိုက်ပြီးတော့စစ်လိုက်တဲ့အခါတော့ဒေသခံ PDFအဲကမူရာကြီးရွာက၄ယောက်ကြာဆုံးလဲပေါ့နော် PDF ဖွဲ၄ယောက်ကြာဆုံးလဲစစ်ကောင်စီကလည်းသူတို့လူတွေအလောင်းပြန်နေတယ်ဆိုပြီးတော့သူတို့လိုက်တော့ရှာနေတာပေါ့နော်အဲနာမှာ
စစ်ကောင်စီဘက်ကလာရောက်တဲ့စစ်သားက50ကျော်လောက်ရှိတာကြောင့်ပျောက်ဆုံးသူ10ယောက်ဝန်းကျင်လောက်ရှိနေတာဖြစ်ပြီးအခုပျောက်ဆုံးသူတွေကိုစစ်တပ်ကလိုက်လံရှာဖွေနေတာလို့လည်းပြောပါတယ်လွန်ခဲ့တဲ့၄ရက်လောက်ကကသာမြို့နယ်ထဲမှာရှိတဲ့မိုးသားလေးရွာရဲစခန်းမိအရှုခံခဲ့ရတာပါအခုစစ်ကောင်စီတပ်တွေလာရောက်ချိန်မှာဒေသခံကာကွယ်ရေးတပ်တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်ပြီးစစ်တပ်ဘက်က60မမအပါအဝင်လက်နက်ကြီးတွေတုံးပစ်ခတ်ခဲ့တယ်လို့လည်းဒေသခံကပြောပါတယ်တိုက်ခိုက်မှုတွေအတွင်းမိုးသားလေးရွာနာကမိုးသားကြီးရွာခံရွာသားလေးဦးသေဆုံးခဲ့ရပြီးနှစ်ဦးဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်တနင်္လာနေ့မှာဖြစ်ပွားခဲ့တဲ့ကတာမြို့နယ်တွင်းကတိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့တင်းမထုတ်ပြန်သေးပါဘူး။ကယားပြည်နယ်ဖဲခုံမြို့မှာတနင်္ဂနွေနေ့ညနေပိုင်းမှာအသက်30ကျော်အရွယ်သောမတ်အပီးဆိုတဲ့လူငယ်တဦးကိုလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးပြီးစစ်တပ်ထဲကိုခေါ်ဆောင်သွားတယ်လို့မြို့ကန်တွေကဒီဝေကိုပြောပါတယ
်။သောမတ်အပီးလို့ခေါ်တယ်။သူပရမဆိုးလို့ရစ်ကောင်ခေါ်သွားတယ်လို့ပြောတယ်။နောက်မိသားစုဝင်နဲ့အဲတင်းချင်းချိုးဘောနော်ကျူစာမီလာရှာတွေ့တော့မရဘူးလေ။မြန်မာစုတော်တည်စကားခါခုမနခေါ်တော်လေစစ်တပ်ရောခေါ်တော်လေ
တနင်္ဂနွေနေ့ကဖဲခုံမြို့ရင်သွာလာနေသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကရက်တံခိုင်းပြီး လက်ကင်ဖုန်းတွေကိုဆစ်ဆေးခဲ့တာမှာသောမတ်အပီရဲ့လက်ကင်ဖုန်းကိုဆစ်ဆေးပြီးဖမ်းဆီးသွားတာဖြစ်ကြောင်းမြို့ကန်တွေကပြောပါတယ်သောမတ်အပီဟာသူ့ရဲ့လူမှုကွန်ရက် Facebook နဲ့ TikTok တို့မှာအာဏာသိမ်းကိုဆန့်ကျင်တဲ့အကြောင်းတွေကိုပြောဆိုသူဖြစ်ပြီးအခုအဖမ်းခံရမှုဟာအဲ့ဒါတွေနဲ့ဆက်ဆက်နေနိုင်တယ်လို့မြို့ကန်အတိုင်းဝိုင်းကပြောပါတယ်တိုက်ပွဲတွေပြင်းထန်ခဲ့တဲ့ဖဲခုံမြို့မှာအများစုကတင်းရှောင်ထွက်ပြေးနေကြတာဖြစ်ပြီးတင်းရှောင်ဖို့အခွင့်မသားသူတွေပဲကြံ့နေတာမှာလုံခြုံရေးအတွက်စိုးရိမ်နေကြတာဖြစ်ပါတယ်အရေးကောက်ခံလွှတ်တော်အမတ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကအာဏာသိမ်းစစ်ကောင်စီရဲ့အရတားပြည်သူတွေပေါ်ကျူးလွန်တဲ့နှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုတွေရာဇဝတ်ပြစ်မှုတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစီရင်မှုခံယူနိုင်ဖို့အတွက်အလေးနဲ့စဉ်းစားလှုပ်ဆောင်နေတယ်လို့မေလ30တနင်္ဂနွေနေ့မှာသတင်းထုတ်ပြန်ပြောဆိုလိုက်ပါတယ်။အခြေခံလူခွင့်ရေးကိုအပြည့်အဝလိုက်နာပြီးအပြည်ပြည်ဆိုင်ရာတရားရုံးနဲ့သက်ဆိုင်တဲ့တာဝန်ရှိသူအားလုံးနဲ့ဆက်ပြီးတော့အနီးကပ်ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းလည်းဖော်ပြထားတာပါ။ရွန်ဂျာမွတ်စလင်တွေကိုလူမျိုးရုံးတတ်ဖြတ်မှုကျူးလွန်နေဆိုပြီးမြန်မာနိုင်ငံပေါ်ဂမ်ဘီယာနိုင်ငံရဲ့ဆွဲဆုံမှုကို2019ဒီဇင်ဘာမှာICJ ကျမ်းနာစစ်ဆေးချိန်ကအတိုင်းနိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံကိုစားတွားရောက်ချေပခဲ့တာဖြစ်ပြီးမနစ်ကဇန်နဝါရီလမှာတော့ ICJ ကမြန်မာနိုင်ငံကနေဂျားဖြတ်လှုပ်ဆောင်ရမယ့်အစီအစဉ်တွေကိုပြတ်ထန်းပေးရတာဖြစ်ပြီး6လတချင်းအစီရင်ခံစားတင်သွင်းဖို့အတွက်အမိန့်ချမှတ်ခဲ့တာပါရွန်ဂျာဆိုတဲ့အသုံးလုံးကိုမြန်မာဘက်ကလက်မခံပေမဲ့ ICJ ချမှတ်တဲ့ဆုံးဖြတ်ချက်ကိုတော့လက်ခံထားပါတယ်အစီရင်ခံစားနှစ်ချိန်တင်သွင်းပြီးဖြစ်တဲ့မြန်မာနိုင်ငံအနေနဲ့ICJ ကချမှတ်တဲ့အမိန့်ကိုဆက်လက်လိုက်နာဖို့လိုအပ်နေတာဖြစ်ပြီးအခုမြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတအစိုးရလက်ကနေစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်နိုင်ငံချင်းအခြေအနေတွေမရေမရာဖြစ်နေချိန်မှာ NUG ဘက်ကအခုလိုသတင်းထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းနိုမီတာ24 kHz 12.33 ညဘိုင်းနိုမီတာ40 kHz 9.33 ညဘိုင်းနိုမီတာ51 kHz 5805နဲ့ဘိုင်းနိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်ကိုဝေကာကွယ်ထိုးစစ်တွေကိုလာမဲ့သတင်းပတ်တဲ့ကမ္ဘာတစ်ဝှမ်းနိုင်ငံတချို့မှာအရင်ထက်ပိုဖြန့်ဝေပေးနိုင်တော့မှာဖြစ်ပါတယ်။အမေရိကန်ကပေးပို့လိုက်တဲ့ Johnson & Johnson ကိုဝေကာကွယ်ထိုးစစ်တသန်းဟာဒီသတင်းပတ်တဲ့တောင်ကိုရီးယားနိုင်ငံကိုရောက်ရှိလာမှာဖြစ်တယ်လို့တာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။ဘယ်လိုလူတွေကိုဦးစားပေးထိုးနိုင်မလဲဆိုတာကိုကိုရီးယားကူးစက်ရောဂါထိန်းချုပ်တားဆီးရေးအေဂျင်စီရဲ့ဒါရိုက်တာ Miss Ong Kyun Jae-yong ကရှင်းပြပါတယ်။
한미정상회담이후양국정부간긴밀한실무협의를통해
နိုင်ငံအာဏာပိုင်တွေကြားဆွေးနွေးခဲ့ကြတဲ့အတိုင်းဒီကာကွယ်ဆေးကိုအသက်30နှစ်အထက်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေအယက်သားကာကွယ်ရေးအရန်တပ်ဖွဲ့တွေနဲ့စစ်ဘက်ဆိုင်ရာအမှုတန်းတွေကိုကြီးမန်းထားတာလို့ပြောသွားတာပါအိန္ဒိယနိုင်ငံမှာတော့ရှိလာတဲ့ကိုဗစ်ကာကွယ်ဆေးတန်120လောက်ထိုးဖို့ရှိတယ်လို့အာဏာပိုင်တွေကပြောပါတယ်ဒီလာတဲ့ထိုးဖို့ပြင်လာတဲ့တန်း80နီးပါးတဲ့စာရင်တိတိသားသားတိုးလာတဲ့သဘောဖြစ်ပါတယ်။လူဦးရေတန်း1350လောက်ရှိတဲ့အိန္ဒိယမှာ300ခန့်နှုံလောက်သာကာကွယ်ဆေးနှစ်ကြိမ်ထိုးရသေးတာဖြစ်ပါတယ်။မလေးရှားနိုင်ငံမှာတော့ကိုဗစ်ကာကွယ်ဆေးတွေထိုးဖို့ပိုပြီးပြင်ဆင်နေတယ်လို့ဆိုပါတယ်။လူဦးရေ32တန်းရှိတဲ့မလေးရှားမှာ600ခန့်နှုံသာကာကွယ်ဆေးထိုးရသေးတာဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာတော့ကိုဗစ်ကာယောဂါထင်းချုံရည်နဲ့ပတ်သက်လို့ကင်တွယ်မှုညံဖြစ်နေဆိုပြီးဘရာဇီးသမ္မတကိုဆန္ဒပြနေကြပါတယ်။ Johns Hopkins တက္ကသိုလ်ရဲ့မှတ်တမ်းအရဘရာဇီးနိုင်ငံဟာကိုဗစ်ကြောင့်သေဆုံးသူ 4,600 ကျော်နဲ့ကမ္ဘာမှာဒုတိယအများဆုံးဖြစ်ပြီးအမေရိကန်ကတော့ကိုဗစ်ကြောင့်သေဆုံးသူ 5,900 ကျော်နဲ့ကမ္ဘာအများဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ။အငင်းပွားနေတဲ့ကက်ရှမီးယားဒေသကိုတစိတ်တစ်ပိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသအဖြစ်ပြန်ပြီးမတက်မှတ်မချင်းအိန္ဒိယနဲ့နှစ်နိုင်ငံအပြန်အလှန်ဆက်ဆံရေးကပုံမှန်အနေအထားကိုပြန်ရောက်ဖို့မလွယ်ဘူးလို့ပါကစ္စတန်ဝန်ကြီးအင်မရန်ခန်းကတနင်္ဂနွေနေ့မှာပြောကြားပါတယ်။အကယ်၍ဒီလိုအခြေအနေမှာအိန္ဒိယနဲ့ပုံမှန်ဆက်ဆံရေးလုပ်လိုက်မယ်ဆိုရင်ဒါကကက်ရှမီးယားပြည်သူတွေကိုတစ္ဆာဖောက်ရရောက်လိမ့်မယ်လို့ဝန်ကြီးချုပ်ခန်းကရုတ်တံတိုက်ရိုက်မေးမြန်းခန်းမှာပြောကြားသွားပါတယ်။မွတ်စလင်အများစုနေထိုင်ရာကက်ရှမီးယားဒေသကိုဝန်ကြီးချုပ်မူဒီရဲ့ဟိန္ဒူအမျိုးသားရေးဝါဒီအစိုးရက 2019ဩဂုတ်လမှာအထူးအုပ်ချုပ်ခွင့်ဒေသဖြစ်ကနေရုပ်သိမ်းလိုက်ပြီးနောက်တင်းမာမှုဖြစ်ခဲ့ပြီးပါကစ္စတန်ဘက်ကနှစ်နိုင်ငံဆက်ဆံရေးကိုရှော့ချခဲ့တာပါကက်စပီးယားအရေးနဲ့ပတ်သက်လို့အိန္ဒိယရဲ့လက်ရှိရည်တည်ချက်ကိုပြောင်းပြန်လှန်နိုင်မှသာပါကစ္စတန်ဘက်ကလည်းပြည်ဆောင်ဆွေးနွေးမှုတွေပြန်ဆနိုင်မှာဖြစ်ပြီးကက်ရှမီးယားပြဿနာဖြေရှင်းရေးကိစ္စကိုသဘောတူနိုင်မှာဖြစ်တယ်လို့ဆိုပါတယ်ကက်ရှမီးယားပြဿနာကိုနှစ်ဖက်ရင်ဆိုင်ဖြေရှင်းကြဖို့ကုလသမဂ္ဂအထွေထွေညီလာခံသဘာဝပဋိကပြီးခဲ့တဲ့အပတ်3ရက်ကြာပါကစ္စတန်ခရီးစဉ်အတွင်းတိုက်တွန်းခဲ့ပါတယ်ဒီတိုက်တွန်းချက်ကိုအိန္ဒိယနိုင်ငံဘက်ကပယ်ချခဲ့ပါတယ်ခင်ဗျာဆူဒန်နိုင်ငံဒါဖောပြည်ပကအတွင်းလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်ကျူးလွန်မှုတွေအတွက်တန်တရားတရားခံအဖြစ်လိုအပ်နေသူတွေကို ICC နိုင်ငံကရာဇဝတ်တရားရုံးကိုလွှဲပြောင်းပေးဖို့ ICC ရဲ့အကျိုးဆောင်ရှေ့နေကဆူဒန်ဂျာပြတ်အစိုးရကိုတနင်္ဂနွေနေ့ကတောင်းဆိုလိုက်ပါတယ်ဖလော်ရီဒါပြည်နယ်မိုင်ယာမီမြို့ကဖျော်ဖြေပွဲတစ်ခုရဲ့အပြင်ဘက်လူအုပ်ထဲကို3ဦးပါတဲ့လူရန်ကားတစုရဲ့ရန်တမ်းပစ်ခတ်မှုကြောင့်တနင်္ဂနွေနေ့ကအနည်းဆုံးလူ2ဦးသေဆုံးပြီးနောက်ထပ်အနည်းဆုံး22ဦးဒဏ်ရာရသွားတယ်လို့ဒေသခံရဲတွေကပြောပါတယ်
တဲ့ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါရှင်အခုတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါမယ်မြန်မာမွတ်စလင်တွေရဲ့အသံကိုကိုးစားပြုနိုင်အောင် NUG အမျိုးသားညီညွတ်ရေးအစိုးရအနေနဲ့မူဝါဒခိုင်ခိုင်မာမာချမှတ်ဆောင်ရွက်သွားဖို့မျှော်လင့်ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီက VOA ကိုပြောပါတယ်ကော်မတီပြောခွင့်ရဗြိတိန်အခြေစိုက်မြန်မာလူအခွင့်ရေးကွန်ရက်ကဥကျော်ဝင်းကိုမတ်အင်ဂျင်နိုင်ဆက်သွယ်မင်းမြတ်တင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာဆီယနာရှင်စနစ်အမြင့်ပြတ်တော်လှန်ရေးမှာတစုတစည်းတဲ့ပါဝင်ဖို့နဲ့ပြည်ပြင်းပြောင်းလဲရေးလုပ်ငန်းစဉ်မှာရိုဟင်ဂျာတွေအပါအဝင်မြန်မာမွတ်စလင်တွေအနေနဲ့လွတ်လပ်တရားမျှတပြီးတန်းတူညီမျှတဲ့အခွင့်အရေးတွေရရှိစေရေးဆောင်ရွက်သွားမယ်ဒီကော်မတီအနေနဲ့NUG အစိုးရပေါ်မျှော်လင့်ချက်တွေအပြည့်အဝရှိနေတာပါ။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီရဲ့ပြောခွင့်ရမြန်မာလူခွင့်ရေးကွန်ရက်အမှုဆောင်ညွှန်ကြားမှုဦးကျော်ဝင်းက VOA ကိုခုလိုပြောပါတယ
်။ကျွန်တော်တို့အနေနဲ့လည်းဒီတိုင်းပြည်အစ်ထူလုံးနဲ့ထင်မှာကျွန်တော်တို့ဘက်ကလည်းဒေတာပါဝင်လို့တယ်။အဲ့ဒီပုံမှာကျွန်တော်တို့ဘက်ကလည်း NUG အစိုးရကိုကူညီပံ့ပိုးလို့တယ်။နောက်ကျွန်တော်တို့ကလည်းဟိုမျှော်လင့်နေပါတော့ NUG အစိုးရကဒီလိုပြဿနာတွေအားလုံးကနေဟိုရှောင်ထွက်နိုင်တဲ့ဟို solution တစ်ခုကိုရှာနိုင်မယ်နောက်ပြီးတော့ဒီဥပဒေဒီနာဇီဥပဒေကိုဖျက်သိမ်းပြီးတော့နိုင်ငံတကာလူခွင့်ရေးစံချိန်စံနှုန်းနဲ့ညီကိုက်ညီတဲ့နိုင်ငံသားဥပဒေတစ်ခုကိုပြဋ္ဌာန်းပြီးတော့မြန်မာပြည်မှာရှိတဲ့လူမျိုးဘာသာအလုံးတန်းလူညီရအခွင့်အရေးရမယ်လို့ကျွန်တော်ရရှိဖို့တလုံးဆောင်နိုင်တယ်လို့ကျွန်တော်ညွှန်လင့်တယ
်မြန်မာမွတ်စလင်တွေရိုဟင်ဂျာတွေနဲ့အခြားသောလူမျိုးစုတွေအပေါ်ထားရှိတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့မူဝါဒသဘောတရားကိုရှင်းလင်းပြသစွာသိရှိဖို့အာမခံချက်ရရှိရေးအတွက် NUG နဲ့ပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့လည်းဦးကျော်ဝင်းကပြောပါတယ
်ဒီလိုအာမခံချက်ရဖို့ဆိုတာကလည်းကျွန်တော်တို့ဘက်ကလည်းဟိုတက်နိုင်တဲ့ဘက်ကပါဝင်ကူညီမယ်တော့အရင် NUG ဆိုရင်အစိုးရဘက်ကလည်းရှင်းလင်းပြသတဲ့ policy တွေချမှတ်ပေးဖို့လိုအပ်တယ်ဆိုအဲ့ဒီနေသားတစ်ခုမှာကျွန်တော်တို့ကလည်းနိုင်ငံတကာကနေပြီးတော့ NUG အစိုးရကိုထောက်ခံလာအောင်ဥပမာကျွန်တော်တို့ OIC နိုင်ငံတွေရှိတယ်မွတ်စလင်နိုင်ငံတွေရှိတယ်ကဘာရရက်ကနိုင်ငံတကာတွေရှိလို့မှာနောက်နိုင်ငံတွေရှိတယ်ဥပမာ UK မှာဆိုရင်ကျွန်တော်တို့ဒီဘက်မှာရှိတဲ့ US ပါကနေဒါတို့ဥရောပနိုင်ငံတီးတီးမှာရှိတဲ့ဟိုနိုင်ငံတီးတီးရနေပြီးတော့ကျွန်တော်တို့လက်လန်းနေသလောက်ပေါ့နော်အနေထားတစ်ခုကကျွန်တော်တို့နိုင်သလောက်အားလုံးကျွန်တော်တို့ဝိုင်းပြီးတော့ NUG အစိုးရထောက်ခံကူညီပံ့ပိုးကျွန်တော်တို့ဆုံးဖြတ်ထားပါတ
ယ်။ထပ်မှာလဲဗိုလ်ချုပ်နေဝင်မဆလအစိုးရလက်ထက်ကစပြီးမြန်မာမွတ်စလင်တွေကိုဥပဒေအရခွဲခြားဖိနှိပ်လာတဲ့ပြဿနာနှက်ရှိုင်းမှုရှိနေတာကိုလည်း NUG အနေနဲ့ကင်တွယ်ဖြေရှင်းရမယ်တာဝန်ရှိလာနေတယ်လို့သူကအခုလိုဆိုပါတယ်။မေလ29ရက်နေ့ကစတင်ဖွဲ့စည်းလိုက်တဲ့မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီအနေနဲ့လည်းမကြာခင်မှာ NUG အစိုးရနဲ့ဆက်သွယ်ဆွေးနွေးပြောဆိုဖို့ရှိတယ်လို့ဦးကျော်ဝင်းကပြောပါရယ်။ဒါနဲ့ပတ်သက်လို့ VOA က NUG နိုင်ငံတကာအထူးကိုယ်စားလှယ်ကိုဆက်သွယ်ရမှာကော်မတီနဲ့ NUG ကြားတွေ့ဆုံဆွေးနွေးတာတွေမလုပ်ရသေးတဲ့အတွက်ဆွေးနွေးပွဲပြီးမှသာတုံ့ပြန်ပြောဆိုဖို့ရှိတယ်လို့ဆိုပါရယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကို NUG ကတရားဝင်လက်ခံထားပေမဲ့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတော့သူ့အနေနဲ့လက်မခံကြောင်းတရုတ်သတင်းဌာနတစ်ခုကိုမကြသေးခင်ကတုံ့ပြန်ပြောဆိုထားပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာမွတ်စလင်လူမျိုးစုများအတိုင်ပင်ခံကော်မတီမှဂျန်စီចောင်းသားကောင်းဆောင်တွေចောင်းသားသမဂ္ဂတွေပြည်ရင်းပြည်ပမှရှိတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေတတိပုဂ္ဂလတွေနဲ့အလွှာအသီးသီးကပညာရှင်တွေပါဝင်ပါတယ်ရှင်။
မတ်အင်ဂျင်နိုင်ပါရှင်အခုကတော့သတင်းပတ်ဆင်ခဏတွေကိုတင်ပြပေးပါမယ်နိုင်ငံရေးကြောင့်ကျောင်းသားတွေရဲ့ပညာရေးရက်မသွားစေချင်ဘူးလို့ပညာရေးတူတက်ဖို့ဒီဇိုင်းမမတ်လုပ်နေတဲ့ဒေါက်တာသိန်းလွင်ကပြောပါတယ်ကျောင်းတက်မှာမဟုတ်ဘဲတခြားနည်းလမ်းတွေနဲ့ပညာရယူနိုင်တယ်လို့ Thinking Classroom Foundation ဆိုတဲ့ပညာမြင့်တင်ရေးပရဟိတအဖွဲ့ကိုတီထောင်ခဲ့သူဒေါက်တာသိန်းလွင်ကပြောပါတယ်ကျောင်းပြန်မတည့်ရင်တခြားဘလို့နည်းတွေနဲ့ပညာရှာနိုင်မလဲဆိုတာကိုသိနိုင်ဖို့မဆုမြတ်မွန်ကဒေါက်တာသိန်းလွင်ကိုဆက်သွယ်မေးမြန်းထားပါတယ်ဒီသတင်းပတ်မြမအရေးဆွေးနွေးခန့်အဖြစ်တင်ပြပေးထားပါတယ်ရှင
်မင်္ဂလာပါဒေါက်တာသိန်းလွင်ရှင် BO မြန်မာပိုင်းစီစဉ်ရနေကြိုဆိုပါတယ်ရှင
်မင်္ဂလာပါ
ဟုတ်ကဲ့ပါဆရာဒေါက်တာသိန်းလွင်ရာဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံမှာပညာရေးမြင့်တင်ရေးကိစ္စတွေကိုနှစ်ပေါင်းများစွာပေါ့နော်ဒီဇိုင်းမမတ်ကြိုးစားနေတဲ့သူဖြစ်တဲ့ Now Thinking Classroom Foundation ဆိုတဲ့ဒီပညာရေးမြင့်တင်ရေးပရဟိတအဖွဲ့ကိုတည်ထောင်သူလည်းဖြစ်ပါတယ်ဆိုတော့အခုလက်ရှိမြန်မာနိုင်ငံမှာဖြစ်နေတာကတော့ဒီဟိုဂျန်လာတည့်ရက်နေ့မှာပြန်ဖွင့်တဲ့အခြေခံပညာကျောင်းနေတဲ့ပတ်သက်လို့ပေါ့နော်မိဘတွေကအကျောင်းပြန်အရေးမအရေးကိစ္စတော်တော်လေးဆွေးနွေးစရာဖြစ်နေပါတယ်ဆိုတော့ဟိုတချို့မိဘတွေကလည်းသူတို့သားသမီးတွေကိုကျောင်းအပြတ်အတင်းတလားဆိုပြီးတော့မှဟိုစဉ်းစားခက်နေတယ်ပေါ့လေဆိုတော့ဆရာလိုမျိုးပေါ့နော်ဒီပညာရေးကိစ္စကိုပဲဒီဇိုင်းမမတ်ဆောင်ရွက်နေသူတယောက်အနေနဲ့အဲ့လိုမိဘမျိုးတွေဘယ်လိုမျိုးအကြံပေးချင်ပါလဲရှင
်မိဘတွေအနေနဲ့သူတို့ကလေးတွေပညာရေးပေါ်မှာသူတို့အဲစုပ်ရင်ကြတယ်ဆိုတော့ကျွန်တော်နားလဲတယ်ဒီနေ့အချိန်မှာဘာကြောင့်လဲဆိုတော့ကုသယောဂလည်းရှိတယ်နောက်နိုင်ငံရေးအချက်တွေလည်းရှိတယ်နောက်မြို့တွေမှာလည်းမတိမငြိမ်တဲ့အဲပောက်ကွဲမှုတွေလည်းရှိတဲ့အခါကျတော့မိဘတွေစုပ်ရည်တွေဆိုတော့ကျွန်တော်နားလဲတယ်နောက်ကျောင်းတွေမှာလည်းစီအရီကမလုံလောက်တော့ပြန်သူတက်ကတူတွေမှာဆိုရင်လည်းတက်ကတူဆရာအားလုံးပြီးပါပါပဲတာဝန်ရစဲခံရတယ်နောက်အခြေခံပညာမှာလည်းတော်တော်များများတာဝန်ရစဲခံတော့ကျောင်းနေမှာလည်းဒီဆရာတွေမလုံမလောက်ဖြစ်သွားတော့မိဘတွေအနေနဲ့သူတို့ကလေးတွေကိုကျောင်းပို့ရင်ကောင်းမလားမပို့ရင်ကောင်းမလားဆိုဒီကာလမှာဝေခွဲမရဖြစ်နေဆိုကျွန်တော်နားလည်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာကျွန်တော်ကတော့ဘယ်လိုပဲအချက်တည်းရှိနေကလေးတွေပညာရေးရသင့်တယ်လို့ကျွန်တော်ကထင်တယ်အဲ့ဒီတွင်နီလာမျိုးမျိုးရှိပါတယ်ကလေးတွေပညာသင်ကြားနိုင်မှုအတွက်နီလာမျိုးမျိုးရှိပါတယ်အချို့အကြောင်းမှာဟာအစဉ်ပြေရင်လဲအချို့လုံခြုံစစ်ချရတဲ့နေရာမှာကိုယ်နဲ့ရင်းနှီးတီကျွမ်းတဲ့ဆရာဆရာမရှိလို့ကျောင်းသွားမယ်ဆိုရင်ဒါဖြစ်ပါတယ်တကယ်လို့မသွားကြင်တော့ဘူးဆိုရင်လဲတခြားနီလာနေရွေးချယ်စရာရှိပါတယ်ကျွန်တော်ကတော့အခုလိုအချက်တည်းမှာပြည်ယူမှုကိုမရနာစီခြင်းဘူးတက္ကသိုလ်ကျောင်းသားတွေရောဒီအခြေခံပညာကျောင်းသားတွေရောဆောင်ရွက်စီခြင်းပဲ
အော်အဓိကအခြေခံပညာဘက်ကိုပြန်ပြီးတော့အာရုံစိုက်မယ်ဆိုရင်ပေါ့နော်ဆရာဆော့ဆော့ပြောခဲ့သလိုပါပဲမိဘတွေမှာသူတို့စိုးရင်အဓိကစိုးရင်ကတော့လုံခြုံရေးပိုင်းပေါ့လေဒီနိုင်ငံရဲ့အခြေအနေမတည်ငြိမ်လို့လုံခြုံရေးပိုင်းစိုးရင်လည်းနောက်တချို့မိဘတွေကြတော့လည်းဟိုအတန်းကိစ္စပေါ့ကလေးတွေကိုအခုကျောင်းပြန်မအပ်လိုက်ရင်အတန်းများနောက်ကျသွားမလားနောက်တချို့ကကြတော့လည်းဒီနှစ်ကျောင်းမအပ်လို့ရှိရင်နောက်နှစ်တည်းကျောင်းအပ်တဲ့အခါကျရောအခက်အခဲဖြစ်မလားကျောင်းပြန်အပ်နိုင်ပါမလားဆိုရယ်စိုးရင်မှုတွေလည်းရှိတာပါဆိုတော့အဲ့ဒီအတွက်ကိုရောဆရာအနေနဲ့သူတို့အတွက်ဘယ်လိုမျိုးအဖြေရှင်းနိုင်မလဲဆရာ
ဒီကျွန်တော်တို့ပညာရေးဘက်ကိုတိုက်တွန်းမယ်လေပညာရေးကဏ္ဍဆောင်ရွက်တဲ့ဒီကိုတိုက်တွန်းမယ်ဒီကလေးတွေဟောအတန်းအောင်လက်မှတ်ပေါ်မှာအဓိကမထားဘဲနဲ့ကလေးတွေရဲ့ကျွမ်းကျင်မှုနဲ့စွမ်းရည်ကိုပေါ်မှာအဓိကထားဖို့ဆိုတော့ကလေးတွေကဘယ်ဘာသာရပ်ကိုဘယ်အဆင့်တီတက်ပြီးတင်ပြီးဆိုရင်အဲ့ဒီအဆင့်ကနေဆက်တင်နိုင်အောင်ဆောင်ရွက်ပေးဖို့ဆိုတော့အောင်လက်မှတ်မပါလို့လက်မခံဘူးဆိုတာဒါကလေးကိုညှင်းပယ်ရရောက်တယ်ဆိုတော့အခြေခံပညာအရွယ်မှာကဒါဘယ်နိုင်ငံမှာမဆိုအခြေခံပညာသင်ရမယ့်အရွယ်ကမတိမနီယအဖြစ်သတ်မှတ်တင်တယ်ဒါနိုင်ငံတာဝန်ရှိတဲ့သူတွေကဆောင်ရွက်ပေးတယ်အဲ့ဒီအတွက်ကျွန်တော်မိဘတွေကိုမစိုးရိမ်စေချင်ဘူးဟောကျွန်တော်တို့လည်းဝိုင်းတိုက်တော်မယ်ဒီဟောအတန်းအောင်လက်မှတ်ကအဓိကမဟုတ်ဘူးစာတတ်သွားဖို့အဓိကပဲအကြောင်းသားတွေတက်မြောက်သွားဖို့ပေါ့သူတို့လေ့လာတည်ယူရမယ့်စာကိုသူတို့တည်ယူသွားဖို့သူတို့တက်မြောက်သွားဖို့အဲ့ဒါကပိုအရေးကြီးပါတယ
်အဓိကအခုလက်ရှိဖြစ်နေပြောနေဆွေးနွေးနေတာကကြတော့ဒီစစ်အစိုးရအုပ်ချုပ်နေတဲ့အချိန်ဒီစစ်အုပ်ချုပ်မှုစစ်အာဏာသိမ်းထားတဲ့အချိန်မှာပေါ့လေကိုကလေးတွေကိုအဲကျောင်းပြန်အပ်တင်သလားဒီအစိုးရအကြောင်းနေမှာကျောင်းပြန်ထားတင်သလားဆိုတဲ့ကိစ္စဆိုတော့မိဘတွေအတွက်ကလည်းတော်တော်လေးကိုဒါခက်ခဲတဲ့အခြေအနေဖြစ်နေဖြစ်ပါတယ်ဆရာ
ကျွန်တော်အမြင်ကတော့ဟိုနိုင်ငံရေးထက်ကိုပညာရေးရကျွန်တော်ကြည့်ချင်ပါတယ်ပညာရေးရကြည့်မယ်ဆိုရင်အခုလက်ရှိအခြေအနေမှာဒီအစိုးရဖွင့်တဲ့ကျောင်းတွေလွှတ်မယ်ဆိုရင်ဟိုစာကောင်းကောင်းတင်နိုင်မှာမဟုတ်ဘူးလက်ရှိချိန်မှာလေဆရာဆရာမမပြည့်စုံတာနဲ့မလုံခြုံတာနဲ့ဆိုရင်ကောင်းကောင်းပညာရမှာမဟုတ်အချိန်သာကုန်သွားတယ်အတန်းတော့ရသွားမယ်ဒါပေမဲ့ပညာမရဘူးဆိုရင်ဒါအကျိုးမရှိဘူးလို့ကျွန်တော်ချင်တယ်ကျွန်တော်ကကလေးတွေစတင်ယူတာအကျိုးရှိစေချင်တယ်တကယ်ကိုသင်ယူတက်မြောက်စေချင်တယ်အဲ့တော့သင်ယူတက်မြောက်တဲ့နည်းနဲ့ဆောင်ရွက်ရင်ကောင်းတယ်ရွေးချယ်စရာတွေကဟာအစိုးရအကြောင်းနေမဟုတ်ပါဘူးကျွန်တော်ပုဂ္ဂလိကအကြောင်းနေရှိတယ်ဒါပုဂ္ဂလိကအကြောင်းနေရတော့ဒ ကျောင်းလာကပြရတော့အခက်အခဲရှိနေတာပေါ့လေကျွန်တော်ပုဂ္ဂလိကကျောင်းတွေကိုလည်းကျွန်တော်ပန်ချပါတယ်အခုလိုအချက်တဲကြုံတဲ့အချိန်မှာဒီချင်းဥစ္စာယောဂအချက်တဲနိုင်ငံရေးအချက်တဲနောက်စီးပွားရေးအချက်တဲပါကြုံရတယ်နိကျွန်တော်နိုင်ငံသားတွေအဲ့ဒီအတွက်ဒီပုဂ္ဂလိကကျောင်းတွေကအကျိုးအမြတ်ကိုအဓိကမှသာပဲနဲ့ကျောင်းသားတွေကိုအရေးသွေးရှိတဲ့ပညာတွေရအောင်ဆောင်ရွက်ပေးဖို့ဆိုပြီးတော့ပုဂ္ဂလိကကျောင်းတွေကိုလည်းကျွန်တော်တိုက်တွန်းပါတယ်နောက်အဲ့ဒီပြင်ကိုဒီရရွာချေပြူကျောင်းတွေပေါ်လာဖို့ကိုရရွာမှာရှိတဲ့ဆရာဆရာမနဲ့မိဘနဲ့ဒီရရွာကဒီပညာရေးစိတ်ဝင်စားတဲ့လူတွေနဲ့ညှိနှိုင်းပြီးတော့ကိုရရွာမှာပညာသင်ကြားနိုင်တဲ့နေရာလေးတွေဆောင်ရွက်ပေးဖို့နောက်တချို့မိဘတွေကျတော့ကိုအိမ်မှာနေတဲ့ home schooling လေ home education ပေါ့အဲ့ဒါလေးလည်းလုပ်တင်တယ်ဒါမိဘကကိုကလေးတွေအိမ်မှာတချို့မိဘတွေကသူတို့ကလေးရဲ့သင်ပေးနိုင်တဲ့မိဘတွေရှိတယ်လေအတွေ့အကြုံရှိတော့အဲ့လိုမိဘကိုယ်တိုင်သင်တာသို့မဟုတ်မိဘကရင်းနှီးတဲ့ဆရာဆရာမတွေပေါ့တိတ်ခေါ်ပြီးတော့ကလေးကိုသင်ပေးတာအဲ့တော့ရွေးချယ်စရာ home schooling လုပ်လို့ရတယ်ကလေးကိုအပြင်မသွားစေချင်ဘူးအိမ်မှာကပူလို့ယူနေဆိုရင်အိမ်မှာသင်နိုင်အောင်ပေါ့ home schooling home education အနေနဲ့သင်စေချင်တယ်သို့မဟုတ်ဝေးဝေးမသွားဘဲနဲ့ကိုရက်ခွက်ထဲမှာပဲအင်းနီနာချင်းတွေတက်တူရွယ်တူကလေးတွေစုပြီးတော့အိမ်မှာစုပြီးတော့အဲ့လိုမျိုးဒီရရွာချေပြူတယ်ပေါ့ပညာသင်ပိုင်းလေးတွေအဲ့ဒါတွေလုပ်ပေးစေချင်တယ်နောက်ဖုန်းတော်ကြီးသင်ကျောင်းတွေလည်းရှိတယ်လေဖုန်းတော်ကြီးသင်ကျောင်းတွေမှာလည်းသွားပြီးတော့သင်နိုင်တယ်ပုဂ္ဂလိကကျောင်းတွေကိုလည်းမြစ်တားကျွန်တော်တို့လည်းမြစ်တားရခံထားတယ်သိပြီးတော့ရေးစကားမများစီပဲနဲ့ကျောင်းသားတွေပညာသင်လို့ရအောင်အဲ့ဒီလိုဆောင်ရွက်ပေးစေချင်ပါအဲ့ဒီပြင်နောက်အခွင့်အလမ်းတွေလည်းရှိတယ်လေအင်တာနက်သုံးနိုင်တဲ့နေရာတွေမှာအခု online နဲ့သင်တဲ့ကြော်ညာထားတာတွေကျွန်တော်အများကြီးပဲ Facebook မှာတွေ့တယ်ဒါစေတနာရှင်ဆရာဆရာမတွေသူတို့အချိန်တွေပေးပြီးတော့ကျောင်းသားတွေအတွက်အခမဲ့သူတို့လုပ်ပေးကြတာဒီအတန်းဆုံးမဲ့ကျွန်တော်များတွေ့တယ်မူလာတန်းအရွယ်မူချိုကလေးရွယ်အလဲတန်းချက်တန်းရွယ်တက္ကသိုလ်စင်တီပေါ့ဒီတက္ကသိုလ်စင်တီဒီအွန်လိုင်းနဲ့တက္ကသိုလ်ပညာရေးတွေပေးဖို့ဆိုပြီးတော့ဆောင်ရွက်နေတာလည်းကျွန်တော်တွေ့ပါတယ်အဲဒီလိုမျိုးအင်တာနက်အဆင်ပြေတဲ့နေရာတွေမှာလည်းအင်တာနက်ကနေအဆင်ပြေယူလို့ရတယ်ဆိုတော့အဲဒီအွန်လိုင်း course လည်းယူလို့ရတယ်သို့မဟုတ်ကိုသိရင်ပြတဲ့ဘာသာရပ်မှာပဲ YouTube မှာလည်းအဲဒီကိုသက်ဆိုင်တဲ့ဘာသာရပ်အလိုက်ပေါ့ YouTube မှာရှင်းပြထားတာဒီရုပ်ပုံနဲ့တကွာရှင်းပြထားတာတွေအများကြီးရှိတယ်အဲ့ဒါတွေကနေသင်ယူလို့ရပါတယ်ဒါကတော့အင်တာနက်အဆင်ပြေတဲ့နေရာမှာပေါ့လေအင်တာနက်ကဒီမြို့တွေမှာမြို့ကြီးတွေမှာတော့အဆင်ပြေနိုင်တယ်ဒါတော့မကြာဖြတ်တောက်ခံရတယ်အဲမြို့ဝေးလံတဲ့နေရာတွေကတော့အင်တာနက်ခက်ခဲတယ်ဆိုတော့အဲ့ဒီအင်တာနက်ခက်ခဲတဲ့နေရာအင်တာနက်မရှိပေမဲ့လည်းသင်ယူမှုကိုမပြတ်အောင်လုပ်တင်တယ်ခုနကပြောတဲ့ဒီရရအခြေပြုတဲ့စာသင်ဝိုင်းလေးတွေကအင်တာနက်မလိုဘဲနဲ့ပေါ့ဆရာဆရာမတွေနဲ့မျက်နှာချင်းဆိုင်သင်တဲ့စာသင်ဝိုင်းလေးတွေလှုပ်ရှိခြင်းပါ
နောက်တစ်ခုကကြတော့ဒီအကြမ်းမဖက်အာနာဖီဆန်တဲ့ဒီ CDM လှှရှားမှုမှာဆရာတွေအများကြီးပါဝင်တဲ့အတွက်ကြောင့်မို့လို့ဆရာနေဆရာမနေရတော်တော်များများလက်လက်နေပါတယ်ဆိုတော့စစ်ကောင်စီကလည်းဒီနေရာတွေမှာအစားထိုးဖို့လုပ်နေတာတွေရှိရလေဆိုဥပမာဒီမူလာရန်တင်ဆရာတွေအတွက်ကိုဟိုဥစားနေစားခေါ်ပြီးတော့ဟိုအစားထိုးနေတာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့တစ်ခုရှိတာကဒီတက်ဆာယာဘာသာရပ်ပေါ့နော်အဲ့လိုဘာသာရပ်တွေနေရာမှာဟိုကျွမ်းကျင်တဲ့ဒီအတွေ့အကြုံရှိတဲ့ဆရာဆရာမတွေနေရာမှာအခုလိုဆရာအစ်စ်တင်တဲ့အစားထိုးခံပြီးသင်တဲ့နေရာမှာရောဘယ်လိုမျိုးဒီကျောင်းသားတွေအတွက်တက်ရောက်မှုရှိနိုင်လဲဆရာ
ဒီဆရာအစ်စ်တွေထုတ်ပယ်လိုက်တဲ့အတွက်ကျွန်တော်တို့ပညာရေးအရန်ပဲညှင့်တာလေဆရာအစ်စ်တွေကနှစ်ပေါင်းများစွာအတွေ့အကြုံရှိထားပြီးဘာသာရပ်လည်းနားလည်ပြီးသင်တတ်သွားပြီးကျောင်းသားတွေကျောင်းနေသိပြီးဆိုတော့ဒီလိုအတွေ့အကြုံရှိတဲ့ဆရာတွေကိုတာဝန်ရက်ဆက်လိုက်ပြီးတော့အတွေ့အကြုံမရှိသေးတဲ့ဆရာတွေနဲ့အစားထိုးမယ်ဆိုရင်ဒါသင်တဲ့ဆရာမှလည်းအခက်အခဲရှိတယ်ဒီကျောင်းသားတွေလည်းခက်ခဲရှိတယ်။တင်းတဲ့ဆရာကလည်းသူတို့ဘာသာရပ်မကြားကျင်သေးဘူး။တင်းတဲ့နေစင်တွေကောင်းကောင်းမသိသေးဘူး။ဆိုတော့ကျောင်းဆရာတယောက်ဖြစ်ဖို့ဆိုတာစာသင်ခန်းထဲဝင်ရုံနဲ့စာသင်လို့မရပါဘူး။ဒီကျောင်းဆရာတယောက်ဖြစ်ဖို့ကအများကြီးကိုလေ့လာရတယ်၊အများကြီးလေ့ကျင့်ပြောထောင်ရတယ်။ဆိုတော့ကျွမ်းကျင်ပြီးတော့မှစာသင်ခန်းဝင်။ဒီကျောင်းဆရာတယောက်ကစာသင်ခန်းထဲရောက်ရင်သူသင်ရမယ့်ဘာသာရပ်ကိုကျွမ်းကျင်အောင်လည်းမကဘူး။ဆိုတော့သင်မဲ့နည်းလမ်းတွေလည်းသူကျွမ်းကျင်ရတယ်။ကလေးတွေကျောင်းထဲသူနားလည်ရတယ်။ဆိုတော့ကလေးတွေကိုဘယ်လိုသင်မယ်ဆိုတော့အခြေအနေပေါ်မှာကြည့်ပြီးတော့ဆောင်ရွက်နိုင်တဲ့ဆရာမျိုးဖြစ်ရမယ်။အဲ့ဒီလိုမှကလေးတွေကဒီသင်ယူတဲ့ဘာသာရပ်မှာထိထိရောက်ရောက်ဖြစ်နိုင်တယ်။ဒါအတွေ့အကြုံမရှိသေးတဲ့ဆရာတွေကိုဖြစ်တယ်လို့စာသင်ခန်းထဲဝင်ခိုင်းနေဆိုရင်ဒါအခက်အခဲရှိနေမှာလေ။အဲ့ဒီလိုမျိုးစာသင်ခန်းမျိုးကတကယ်ပညာကိုမရနိုင်ပါဘူး။
ဟုတ်ကဲ့ပါဆရာ။နောက်အခုဒါပြောခဲ့တာတွေကတော့အခြေခံပညာကိုအာရုံစိုက်တယ်ပေါ့လေ။အခုဆက်ပြီးတော့အစင်းမြင့်ပညာဒီတက္ကသိုလ်တွေနဲ့ပတ်သက်ပြီးဘိုင်းကိုကြည့်မယ်ဆိုလို့ရှိရင်အခုဆိုရင်ဒီစာ virtual federal university ဆိုပြီးတော့မှဒီနိုင်ငံသားတက္ကသိုလ်တွေနဲ့ထိတ်ဆက်ပြီးတော့နောက်တခြားမဟုတ်ရင်လည်းဒီတက္ကသိုလ်ပါမောက်ခိုင်နဲ့ online ပေါ်ကနေပြီးတော့ပညာသင်ကြားမှုပိုင်းတွေကိုလုပ်နေတာရှိလာနေပါပြီဆိုတော့အခုဆိုရင်ဒီ American Princeton တက္ကသိုလ်ကနေတင်မဲ့အသင်တန်းဆိုရင်ဂျွန်လာထဲမှာစတော့မယ်ပေါ့လေဆိုတော့ ဗမာပြည်မှာကပြောမယ်ဆိုရင်တက္ကသိုလ်ကျောင်းသူကျောင်းသားတွေအပါအဝင်ပေါ့နော်သူတို့ကဒီ online ကနေပြီး virtual learning ဘိုင်းမှာနည်းနည်းလေးအားနေပါတယ်တခြားတက်လို့နှိုင်းရှင်ပေါ့လေဆိုတော့အဲ့လိုမျိုး virtual learning လုပ်မယ် online ကနေပညာသင်ကြားမှုရယူမယ်ကျောင်းသားတွေအတွက်ကိုဆရာအနေနဲ့ပေါ့နော်ဘယ်လိုအကြံပြုချင်လဲဘယ်လိုမျိုးကိစ္စအပိုင်းတွေကိုအာယုံဆိုင်တင်တယ်ဘယ်လိုမျိုးကိစ္စတွေ view ဆိုင်ပြီးတော့သင်ယူတင်တယ်လို့ဆရာအကြံပြုချင်ပါလဲရှင
်သူပြောတဲ့ဒီ virtual federal university စတင်မှုတိုင်ပင်တော့ကျွန်တော်လည်းပါပါတယ်ဆရာဆရာဟိုဒီနိုင်ငံများမှာတက္ကသိုလ်မှာသင်နေတဲ့မြန်မာနိုင်ငံသားဆရာဆရာဆရာမတွေကိုဒီမြန်မာနိုင်ငံပညာရေးကိုမြင့်တင်ပေးခြင်းနဲ့နိုင်ငံသားဆရာဆရာမတွေကိုသူတို့တိုင်ပင်ပြီးတော့ဆောင်ရွက်ကြတာပေါ့သူတို့ ਨੇ ဒီရန်ကုန်တက္ကသိုလ်ကျောင်းသားသမဂ္ဂရဲ့နောက်တခြားသမဂ္ဂတွေလည်းပါဝင်ပါတယ်ကျောင်းသားသမဂ္ဂတွေကသူတို့တက္ကသိုလ်တွေပြန်မတက်ချင်တော့ဘူးဒီစီစိုးအုပ်ချုပ်တဲ့အောက်မှာတက္ကသိုလ်မတက်ချင်တော့ဘူးဒါပေမဲ့သူတို့ပညာသင်ယူခြင်းနဲ့အဲ့ဒီတွေ့သူတို့ ਨੇ အဆက်တွေ့ရှိတဲ့ဆရာဆရာမတွေနဲ့တိုင်ပင်ပြီးတော့ဒီသင်တန်းဖြစ်လာတာပါဒီသင်တန်းကဒီဆရာဆရာမတွေအားလုံးကလည်းစေတနာရှိတယ်ကျောင်းသားတွေကလည်းလူလူလားလားရှိတယ် online နဲ့သင်မယ်အခုဆိုစပါပြီဒီသမိုင်းဘာသာရပ်တွေ now ဒီ critical thinking နဲ့ critical writing နဲ့ဒီဘာသာရပ်တွေ now federal အကြောင်းဒါတွေသင်ရဖို့ရှိပါတယ် now တခြားဘာသာရပ်တွေလည်းကျောင်းသားတွေစိတ်ဝင်စားမှုပုံပါပေါ့ကျောင်းသားတွေလိုအပ်ချက်ရဆက်ပြီးတော့တိုးတက်သွားဖို့ရှိပါတယ်ဆိုတော့အဲ့ဒီအတွက်ကျောင်းသားတွေကိုယ်တိုင်ကလူလူလားလားရှိတယ်ဒီတက္ကသိုလ်ထူထောင်တာလဲကျောင်းသားတွေကိုယ်တိုင်ပါတယ်အဲ့ဒီအတွက်အရန်ကောင်းတယ
်ဆရာတော့တင်ယူမဲ့ကျောင်းသားတွေဘက်ကပေါ့နော်ဆောစောကကျွန်တော်မေးသလိုပါပဲဒီဟိုဒီ online ကနေသင်ရမှာဖြစ်တဲ့အတွက်ကြောင့်မလို့တို့နေသူတို့ဟန်နေဟိုစာသင်ကပြောကျွန်တော်စာသင်ခန်းထဲမှာမဟုတ်ဘူးပေါ့လေဆိုတော့ကိုနေကိုဟန်နေရယူရမယ်ပညာရေးမျိုးဖြစ်တဲ့အခါကျတော့ကျောင်းသားတွေဘက်ကရောဘာလို့အထူးဟိုအလေးထားပြီးတော့ဒီသင်ယူမှုမှာတင်ယူတဲ့နယ်လို့ဆရာအကြံပြုချင်ပါလဲရှင
်ဒီကျောင်းအဓိကတော့ကျောင်းသားတွေတို့ဘာလို့လေ့လာခြင်းမလဲတို့ဘာတရားပိုင်းဆိုင်ရပေါ့တို့လေ့လာခြင်းနဲ့ဘာတရားကိုအဲ့တက္ကသိုလ်ကအဲစီစဉ်တဲ့ဆရာတွေနဲ့ညှိနှိုင်းရမယ်ကျွန်တော်တို့ကတော့ဘလူဘာသာရပ်မျိုးသင်ယူခြင်းနဲ့ဆိုရင်ဒီဆရာတွေရဲ့စီစဉ်ဆောင်ရွက်ပြီးမှာပါတို့မှာချိတ်ဆက်ထားတဲ့ဆရာဆရာမတွေအများကြီးရှိပါတယ်ဆိုတော့သင်ယူခြင်းနဲ့ဘာတရားကိုကျောင်းသားပြောဖို့လိုတယ်ဘာဘယ်နေရာတွေသင်တို့ဘာတွေလေ့လာပြီးပြီးဘာတွေထပ်လေ့လာဖို့လိုလဲဆိုတော့ဆရာတွေနဲ့တံပင်ပြီးတော့လုပ်တဲ့ဆိုရင်ဒါကျောင်းသားတွေရဲ့လိုအပ်ချက်နဲ့ကိုက်ညီတဲ့သင်ယူမှုမျိုးဖြစ်မှာပါ
နောက်ဆုံးပေးချင်တာတော့ဒီမြန်မာနိုင်ငံပညာရေးအခြေအနေပေါ့နော်ဆိုတော့အရင်တည်းကမြန်မာနိုင်ငံရဲ့ဒီပညာရေးအခြေအနေကဒီအခြေတောင်အချမ်းမာကိုမနည်းဒီရင်မောင်းတန်းထိုင်အောင်လို့အမိလိုက်နေရတဲ့အခြေအနေဖြစ်တယ်ပေါ့လေဆိုတော့အခုဒီစစ်အာဏာသိမ်းလိုက်တဲ့အတွက်ကြောင့်မလို့ဒီပညာရေးစနစ်ပညာရေးအခြေအတန်းကရောဘယ်လောက်ထိထိခိုက်သွားနိုင်တယ်လို့ဆရာအနေနဲ့သုံးသပ်နိုင်ပါလဲရှင
်ကျွန်တော်အများကြီးထိခိုက်မယ်လို့ထင်တယ်ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့နိုင်ငံမှာစစ်အာဏာသိမ်းတာဒီကြေမကတော့ဘူးလေအခုကျောင်းနေမှာလဲဆရာတွေမလုံလောက်ဘူးကျောင်းသားတွေကလည်းကျောင်းမတက်တော့ဘူးဆိုဆန္ဒပြကြပြီ။ဒါကြေညာချက်တွေလည်းထုတ်တာလည်း။ဆရာတွေအများကြီးလည်းအလုပ်ပြုတ်ခံရတော့ကျွန်တော်တို့ပညာရေးရဲ့အမှောင်နဲ့ပြန်ရောက်သွားတယ်။အဲဒါကြောင့်ကျွန်တော်ကဒီအစိုးရဒီပညာရေးကအားမကိုလောက်တော့ဘူး။တကယ်ပညာမရတော့ဘူးဆိုရင်ကိုပညာရအောင်ကိုယ်တိုင်ဆောင်ရွက်ဖို့ကျွန်တော်အဲဒါကြောင့်တိုက်တွန်းတာပါ။ဒီဆရာဆရာမတွေကမိဘတွေကဒီရက်ရွာကကိုဝိုင်းဝန်းပြီးတော့ကလေးတွေရဲ့ပညာရဖို့တကယ်အရေးတွေးရှိတဲ့ပညာပါ။ကျွန်တော်ကအတန်းအောင်ယုံလေးဝက်လက်မရယုံလေးပညာကိုကျွန်တော်တန်ဖိုးမထားပါဘူးကျွန်တော်ကတကယ်တက်တာကိုတန်ဖိုးထားတယ်တကယ်စွမ်းရည်ရှိတဲ့ပညာအဲတကယ်စွမ်းရည်ရှိတဲ့ပညာကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ဆရာတွေနဲ့မိဘတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့ကျွန်တော်တို့ကလေးတွေလူငယ်တွေပညာသင်ခွင့်ရှိအောင်ကျွန်တော်ကဆောင်ရွက်ပေးစေချင်ပ
ါဟုတ်ကဲ့ပါဆရာဒေါက်တာတင်းလွင်ရှင်အခုလိုအချိန်ပေးပြီးတော့ဖြေတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပ
ါဥစီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။မီဒီယာလုပ်ငန်းဘာတွေကြုံနေရသလဲ။ဂျာနယ်လစ်တွေဘလို့ရက်တည်နေကြသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥစီတူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ပြီးခဲ့တဲ့ရက်ပိုင်းက Frontier မြန်မာမဂ္ဂဇင်းရဲ့ Managing Editor အမေရိကန်နိုင်ငံသား Journalist Danny Fenster ရန်ကုန် BBC ဆိုင်ရာလေဆိပ်မှာဖမ်းဆီးခံလိုက်ရပါတယ်။ Frontier မြန်မာမဂ္ဂဇင်းဟာပြည်တွင်းမှာတရားဝင်မှတ်ပုံတင်ထားပြီးအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့မဂ္ဂဇင်းတစ်စောင်ဖြစ်တယ်လို့ COVID ကာလအတွင်းကစပြီး online မှာတင်ဆက်နေတဲ့မီဒီယာတစ်ခုဖြစ်ပါတယ်။မဂ္ဂဇင်းရဲ့ထုတ်ပြန်ချက်အရ Danny ကို Kuala Lumpur ကိုထွက်ခွာမဲ့လေယာဉ်ပေါ်မှာတက်ခင်အာဏာပိုင်တွေဖမ်းဆီးပြီးအင်းစိန်ထောင်ကိုပို့လိုက်တယ်လို့ဆိုပါတယ်။သူ့ကိုဘာကြောင့်ဖမ်းသွားတယ်ဆိုတာကိုတော့မဂ္ဂဇင်းတာဝန်ရှိသူတွေကိုယ်တိုင်မသိရသေးပါဘူး။ရှေ့မှာလဲအမေရိကန်နိုင်ငံသားကမာယုမီဒီယာအက်ဒီတာချုပ်နေသမောင်အလွတ်သတင်းတောက်တွေဖြစ်ကြတဲ့ပိုလန်နိုင်ငံသားရောဘတ်ဘိုစီရာဂါနဲ့ ဂျပန်နိုင်ငံသားယူကီကီတာဇူမီတို့လည်းအဖမ်းခံခဲ့ရပြီးလက်ရှိအချိန်အမေရိကန်နိုင်ငံသား၂ယောက်အကျဉ်းထောင်တွင်းမှာရှိနေသေးပါမြန်မာမီဒီယာတွေနဲ့မြန်မာဂျာနယ်လစ်တွေရဲ့အခြေအနေကတော့အဲ့ဒီထက်အများကြီးပိုဆိုးပါတယ်
ကုလသမဂ္ဂရဲ့ထုတ်ပြန်ချက်အရမြန်မာသတင်းသမား88ယောက်ဖမ်းခံရပြီးလက်ရှိအချိန်ထိသတင်းသမား52ယောက်အကျဉ်းထောင်တွေမှာရှိနေသေးပါတချို့ကတော့ထောင်ချပြီးပါပြီဖေဖော်ဝါရီလ1ရက်နေ့ဆရာနာတင်ပြချိန်ကစဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့သူ့ရဲ့စစ်ကောင်စီအဓိကလုပ်တဲ့အထက်မှာသတင်းအမှောင်ချတာမီဒီယာတွေနဲ့ဂျာနယ်လစ်တွေကိုနှိပ်ကွတ်တာတွေလည်းပါဝင်ပါတယ်အာဏာသိမ်းပြီးသိမ်းမကြခင်တရားဝင်ရုပ်သံနဲ့ပုံနှိပ်မီဒီယာတွေဖြစ်ကြတဲ့ DVB, Mizima, 7 Day Media, မြန်မာနောင်းနဲ့ခေတ်သစ်သတင်းဌာနတို့ကိုပိတ်ပင်ခဲ့ပါတယ်။တချို့သတင်းမီဒီယာတိုက်တွေကိုဝင်ရောက်စီးနှင်းရှာဖွေတာတွေလုပ်ခဲ့ပါတယ်။တချို့သတင်းမီဒီယာတွေကိုတော့ပိတ်ပင်တာမလုပ်ပေမဲ့ပြည်ရင်းပြည်ပသတင်းတွေထုတ်လွှင့်ခြင်းမပြုနိုင်အောင်အဲ့ဒီမီဒီယာကုမ္ပဏီခြံဝင်းနေတဲ့စစ်သားတွေဝင်ရောက်တက်ဆွဲပြီးလုပ်ငန်းတွေကိုစောင့်ကြည့်ပါတယ်။အဲ့ဒီတည်းမှာဂျိုဒုဆလောင်ဖန်ဆန်တဲ့ရုပ်သံဖမ်းယူနိုင်တဲ့DTH စနစ်နဲ့ထုတ်လွှင့်တဲ့ Skynet Media လည်းပါဝင်ပါတယ်။စစ်ကောင်စီဟာလုပ်ငန်းလုတ်ကင်ခွင့်ပိတ်ပင်တဲ့မီဒီယာ၅ခုကိုကျင်းညာပေမဲ့တချို့သောမီဒီယာတွေကတော့မကျင်းညာဘဲဝင်ရောက်စီးနှင်းပြီးမီဒီယာသမားတွေကိုဖမ်းဆီးတာလုပ်ပါတယ်။အဲ့ဒီထဲမှာကမာရွတ်မီဒီယာအက်ဒီတာချုပ်နေတန်မောင်နဲ့မန္တလေးအခြေစိုက် VOM သတင်းဌာနတာဝန်ခံကိုနေလင်းတို့အပြင်နေရီမာအခြေစိုက်တဲ့သတင်းဌာနတွေတိုင်းဒေသသတင်းဌာနတွေနဲ့သတင်းထောက်တွေလည်းအများကြီးပါဝင်တာတွေ့ရပါတယ်။ဒေသရှင်းလင်းပွဲတွေမှာတော့စစ်ကောင်စီပြန်ကြားရေးဒုဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းကဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်သူတို့အနေနဲ့မီဒီယာတွေကိုစတုဒ္ဒမန်တိုင်းအဖြစ်တံပိုးထားပါတယ်လို့ပြောဆိုနေရင်အခုလိုဗတ်ပေါင်းစုံကဖိနှိပ်မှုလုပ်နေတာဖြစ်ပါတယ
်စစ်ကောင်စီကမီဒီယာတွေနဲ့သတင်းသမားတွေအပေါ်အဲ့လိုကြမ်းကြမ်းတမ်းဖိနှိပ်မှုတွေလုပ်လာတဲ့အတွက်ပိတ်ပင်ခံရတဲ့မီဒီယာတွေရောပိတ်ပင်တယ်လို့ကြေညာခံရခြင်းမရှိတဲ့မီဒီယာတွေကပါသူတို့ရုံးခန်းတွေစွန့်ခွာခဲ့ကြပါတယ်အဲ့ဒီတဲ့မီဒီယာတချို့ကတော့အိန္ဒိယထိုင်းနိုင်ငံနဲ့အခြေချနိုင်အောင်ကြိုးစားပါတယ်တချို့ကတော့ထိုင်းနယ်စပ်တိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ဧရိယာကနေသတင်းထုတ်လွှင့်နိုင်အောင်ကြိုးစားတာလည်းရှိပါတယ်ပြည်တွင်းမီဒီယာအများစုကြီးကတော့အဲ့လိုနယ်စပ်သို့မဟုတ်ထိုင်းဘက်ထွက်ပြီးလုံနိုင်လောက်အောင်အင်အားမရှိတဲ့အတွက်ပြည်တွင်းမှာပဲမီဒီယာလုပ်ငန်းကိုလျှို့ဝှက်ပြီးလုပ်ကင်ကြတွေ့ရပါတယ
်မီဒီယာတွေအဲ့ဒီလိုဖြစ်ပျက်နေကြသလိုဂျာနယ်လစ်တွေအခြေအနေကတော့အဲ့ဒီထက်ပိုဆိုပါတယ်အာနာသိန်းစစ်ကောင်စီကဆန္ဒပြပွဲတွေကိုပြစ်ခတ်တက်ဖြက်ဖမ်းဆီးမှုတွေလှုပ်လာခြင်းကစသတင်းဌာနတွေဟာသူတို့သတင်းထောက်တွေကိုအလောက်ကနေရက်စဲကြောင်းကြေညာချက်ထုတ်ပြန်ပေးကြပါတယ်။ဒါပေမဲ့လည်းပြည်ရင်းသတင်းသမားအများစုအပါအဝင်ပြည်ရင်းခြေဆိုင်နိုင်ငံသားသတင်းဌာနတွေရဲ့မီဒီယာသမားတွေဟာကိုယ်နေအိမ်တွေမှာကိုမနေရဲပဲအခြားနေရာတွေမှာရှောင်တိမ်ပုံအောင်နေကြရပါတယ်။အကြောင်းကတော့ရက်ွက်နေဒလန်တွေကပဲသတင်းပေးလို့ဖြစ်ဖြစ်အစင်းစစ်လို့တွေ့ရင်ဖြစ်ဖြစ်မီဒီယာသမားလို့ဆိုလိုက်တာနဲ့ဖန်ဆီးစစ်ဆေးမှုတွေလုပ်တဲ့လုပ်နေလို့ပါပဲတကယ်လို့များအဲ့ဒီမီဒီယာသမားရဲ့ကွန်ပျူတာတွေကဖြစ်စေဖုန်းတွေကဖြစ်စေဆန္ဒပြပွဲတွေနဲ့အခြားအချက်လက်နဲ့ဓာတ်ပုံတွေကိုတွေ့ရင်ပဲအ ਨੇ စုံစစ်တပ်ကိုဖြိုခွဲဖို့စ조사အားထုတ်တယ်ဆိုတော့ထောင်3နှစ်အထိချနိုင်တဲ့ပုံမှန်905ကာဂျီနဲ့ဖန်စီတရားဆွဲတာမျိုးလုပ်နေလို့ပါပဲသတင်းတော်တချို့ကတော့သူတို့နေအိမ်တွေကိုစစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကလာရောက်ပြီးသူတို့ကိုမင်းမြန်းရှာဖွေမှုတွေလုပ်ခဲ့တယ်လို့ပြောကြပါတယ်စစ်ကောင်စီဟာသတင်းတော်တချို့ကိုသတင်းလုပ်ငန်းမလုပ်ရဲအောင်ကြောက်ရွံ့သွားအောင်ခိတ္တဖန်စီချိမ့်ချောက်ပြီးမှပြန်လွှတ်ပေးတာမျိုးလေးလုပ်ပါတယ်တချို့ကတော့နေဆက်ဘက်ကိုထွက်ပြီးသက်ဆိုင်ရာသတင်းမီဒီယာအလုပ်တွေဆက်လုပ်နေကြရပါတယ်။သတင်းမီဒီယာသမားတွေအနေနဲ့စစ်ကောင်စီရဲ့ဗတ်ပေါင်းစုံဖိနှိပ်နေတဲ့ကြားထဲနောက်ထပ်ပေါ်ပေါက်လာတဲ့ပြဿနာတစ်ခုကအများပြည်သူရဲ့ထင်မြင်ယူဆချက်ပါ။စစ်ကောင်စီဟာမီဒီယာတွေနဲ့အွန်လိုင်းပေါ်မှာတင်တဲ့ဓာတ်ပုံတွေ၊ဗီဒီယိုဖိုင်တွေအသုံးပြုပြီးလူတွေကိုဖမ်းဆီးတာ၊ချိမ့်ချောက်တာတွေလုပ်နေတဲ့အတွက်ပြည်သူအတော်များများဟာဓာတ်ပုံတွေပါမှာ၊ဗီဒီယိုတွေပါမှာမလိုလားကြပါဘူး။ဓာတ်ပုံဗီဒီယိုရိုက်ကူးသူဟာအရက်ဝက်ရဲလားဒလန်လားမီဒီယာသမားအတူလားမီဒီယာသမားစစ်စစ်လားဝေခွဲမရတဲ့အခြေအနေမျိုးအောက်မှာကင်မရာနဲ့ဖြစ်စေဖုန်းနဲ့ဖြစ်စေမှတ်တမ်းတင်တာမျိုးကိုစန့်ကျင်ကန့်ကွက်လာကြပါတယ်။တချို့နေရာတွေမှာတော့တုံ့ပြန်ရံပြူတာမျိုးတောင်တွေ့ကြရပါတယ်။အခြားတစ်ဖက်မှာတော့သတင်းတောက်တွေဟာသူတို့သတင်းတောက်ဖြစ်ကြောင်းတပ်တွေကန်ကတ်တွေကိုနဲ့မကွာစောင့်ထားခဲ့ရင်အဲ့ဒါကိုလုံခြုံရေးတပ်ဖွဲ့တွေကစစ်ဆေးလို့တွေ့ရင်ဖန်စီခံရနိုင်တာကြောင့်သတင်းတော့ကတ်တွေမဆောင်ပြည်သူတွေယုံအောင်ပြစီရမရှိအခြေအနေမျိုးကြုံနေကြရပါတယ်
။အဲလိုဆိုရတဲ့အခြေအနေမျိုးကြုံနေရပြီမဲ့ အများစုသောမြန်မာသတင်းသမားတွေဟာသူတို့ professional လုပ်ငန်းတွေကိုစွန့်ပစ်တာမျိုးမလုပ်ကြပါဘူး professional ကင်မရာတွေကိုသိမ်းစီးဓာတ်ပုံနဲ့ဗီဒီယိုပုံတွက်ကောင်းတဲ့ mobile phone တွေဝယ်ကင်ကြပြီးအဲ့ဒီဖုန်းတွေနဲ့သတင်းယူအလုပ်လုပ်ကြပါတယ်ဒါတော့လမ်းတွေမှာစစ်ဆေးတတ်တဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအဲ့ဒီ mobile phone တွေကသတင်းဓာတ်ပုံတွေဗီဒီယိုဖိုင်တွေကိုမြင်လိုက်ရင်ဖြစ်အဲ့ဒီသတင်းတော့ဖမ်းဆီးခံရမှာအသေချာပါပဲလက်ရှိအနေအထားကိုကြည့်ရင်စစ်ကောင်စီကနေသတင်းအမှောင်ချဖို့နီလန်ပေါင်းစုံနဲ့စ조사နေပေမဲ့ပြည်သူတွေဟာပုံမှန်သတင်းတွေရရှိနေစေဖြစ်တာတွေ့နိုင်ပါတယ်။ဒါအလဲမီဒီယာတွေကိုဥဆောင်နေသူတွေရဲ့조사မှုဖန်ဆီးခံရမဲ့ဘေးအသက်သေဆုံးနိုင်တဲ့ဘေးတွေကိုမငဲ့ကွက်ပဲအန်ဒီရဲ့အရှိဆုံး professional လုပ်ငန်းကိုမစွန့်လွှတ်ပဲရဲရဲဝင်းဝင်းသတ္တိရှိရှိလုပ်နေကြတဲ့ journalist တွေရဲ့စွန့်စားမှုတွေကြောင့်သာဖြစ်ကြောင်းပါ
ပြည်ရင်းသတင်းတုံးသက်ချက်ပတ်စင်ခဏကိုနားဆင်ခဲ့ချရာအပြီးအခုတော့မြန်မာပြည်ကပေးစာပတ်စင်ခဏကိုနားဆင်ချရာအောင်ပါရှင်မအေးတန်လာကျော်စီစဉ်တင်ဆက်ထားပါတယ
်ဘေးနဲ့ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်နော်နောက်ပိုင်းမှာတော့ VOE တိတ်ချစ်သောရရှင်တွေကိုမြေတားတေးလက်ဆောင်မြန်မာသချင်းတွေတို့နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါတယ် VOE အစီအစဉ်တွေကိုနားဆင်ပြီးတော့ Messenger ကရေးလာကြတဲ့သောရရှင်တွေရဲ့စာတွေကိုအရင်ဖော်ပြပေးကြပါတယ်ချစ်မော်ဆိုတဲ့သောရရှင်ကသတင်းတွေကိုဖုန်းနဲ့ရောရေဒီယိုအင်တာနက်မရတဲ့အခါတွေနဲ့ပါကြည့်ရှုနားဆင်ပါတယ်သတင်းမှန်တွေကိုသိရလို့အထူးကျေးဇူးတင်မိပါတယ်အရေးတော်ပုံမှာတက်နိုင်တဲ့ဘက်ကနေပါဝင်နေတဲ့ပြည်သူလူထုအားလုံးကိုလည်းအထူးကျေးဇူးတင်မိတယ်လို့ပြောပြပါ VOE 88ကစပြီးတော့အခုချိန်ထိနားဆင်အားပေးနေပါတယ်တဲ့ချစ်မော်ဆိုတဲ့သောရရှင်ပြောလာပါတယ်ရှင်ဒီမှာရေဒီယိုနဲ့ပါနားဆင်နေဆိုလို့ကျမတို့ VOE မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ရုပ်မြင်သံကြားအစီအစဉ်ကိုလည်းည12နာရီချိန်မှာရေဒီယိုကနေပြီးတော့ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။ညစောစောမအိတ်တက်တဲ့သူတွေနားထောင်ခြင်းနားထောင်လို့ရအောင်ပါနော်။ဇီယာလိုင်းဆိုတဲ့သောရရှင်ကတော့ကျမတို့သတင်းတွေမှာဖော်ပြနေတဲ့အသုံးနှုန်းတစ်ခုနဲ့ပတ်သက်ပြီးတော့ကန့်ကွက်စာရေးလာပါတယ်
။မင်္ဂလာပါ VOE ခင်ဗျာ။ကျွန်တော် VOE ကိုနေ့တိုင်းနားထောင်နေ့တိုင်းသတင်းဖတ်နေတဲ့ပရိသတ်တယောက်ပါ။VOE ရဲ့တချို့သတင်းတွေမှာစစ်ကောင်စီကိုမြန်မာတပ်မတော်လို့တုံးလုံးလာပြီးမြင်းနေကြားနေရပါတယ်။ဒါအတွက်ပြင်ဆင်ရေးသားပြောဆိုပေးစေချင်ပါတယ်။ဆရာနာသိန်းကောင်စီဟာမြန်မာနိုင်ငံနဲ့ပြည်သူကိုကိုစားပြုတဲ့တပ်မတော်မဟုတ်ပဲမင်းအောင်လှိုင်အတွက်ပဲကိုစားပြုတဲ့တပ်မတော်ဖြစ်နေလို့အခုလိုဝေဖန်အကြံပြုလိုက်ရတာပါခင်ဗျာ
။ဒါကဇေယျလှိုင်သူ့ရဲ့ထင်မြင်ယူဆချက်နဲ့အဲဒီလိုမျိုးရေးလာတာဖြစ်ပါတယ်။ဒီလိုပဲတောင်းဆိုလာကြတဲ့သောရရှင်တွေရဲ့စာတချို့ကိုလည်းလက်ခံရရှိပါတယ်နော်။ကျွန်တော် VOE ကိုစာရေးလာကြတဲ့သောရရှင်တွေရဲ့စာရီထဲမှာတော့ကိုပိုင်ထင်မြင်ယူဆချက်တွေနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးရေးလာကြတဲ့စာရီလေးလက်ခံရရှိပါတယ်။အဲ့ထက်ကတဆောင်ကတော့ NUB အမျိုးသားညီညွတ်ရေးအစိုးရနဲ့လက်ရှိနိုင်ငံရေးအခြေအနေကိုတုံ့သက်ရေးသားထားတာဖြစ်ပါတယ်။သူရဲ့စာကိုဆက်ပြီးပြောပြပေးကြပါမယ်နော်။ KBM ဆိုတဲ့သောရရှင်ဖြစ်ပါတယ်။သူကကိုယ့်ရဲ့ခံစားချက်အရကိုဒေါသအရ NUG ကိုဒေါသထွက်မိရင်ထွက်မိမယ်။အပြစ်တင်ပြီးတဲ့အခါလဲတင်ပြီးတတ်ပါတယ်။ဖြစ်ပေတာဆန့်ကျင်တာမထောက်ခံတာမျိုးလုံးဝမဟုတ်ပါဘူး။ပုဂ္ဂိုလ်တူတူတယောက်အဖွဲ့အစည်းတစ်ခုဆိုတာတည်းပြည်သူတွေအတွက်ပဲရေးရှိကိုစဉ်းစားစေခြင်းလို့ဒါကြောင့်မလို့အဖက်ဖက်ကသုံးသက်ပြီးတော့ဒီအကြံပြုချက်ကိုရေးပါတယ်ဆိုပြီးတော့စာရှိတစ်စောင်ရေးလာပါတယ်ရှင်။သူကအဲ့စာထဲမှာတော့ NUG အစိုးရရဲ့အာသာချက်တိုင်းသားနဲ့နိုင်ငံအဖွဲ့တချို့ရဲ့အကူအညီတွေရနေနိုင်တာနောက်ပြီးတော့ CRPH နာမည်နဲ့အလှူငွေတွေကြထားတာတိုင်းသားပါတီတော်တော်များများနဲ့လည်းအခြေအဆက်လှုပ်ထားနိုင်တာဒါမျိုးတွေအားနဲ့ချက်တွေထဲမှာဆိုရင်တော့ခြေကုပ်မယူနိုင်သေးတာနောက်ပြီးတော့ပြည်သူတွေအတွက်အဓိကထိရောက်တဲ့အခါကွယ်မပေးနိုင်တာအစားရှိသဖြင့်သူကရေးလာပြီးတော့သူ့ရဲ့သုံးသက်ချက်နောက်ပြီးတော့အကြံပြုချက်တွေကိုအခုလိုပြောလာပါတယ
်အားနဲ့ချက်တွေမှာတော့မြေပြင်အခြေအနေကြအခက်အခဲတွေများနေတာသိပါတယ်မအားလာကဒီအာနာသိမ့်မှုအချိန်တော်ကြာကလေးကမြင်ဆင်ထားကြရရဲ့တက်တွေကို20ကြီးဖြန့်ကျက်ထားနိုင်တာရဲ့နိုင်ငံရဲ့အခန်းကဏ္ဍအတော်များများမှာခြေကုပ်ယူနေရာယူထားပြီးဖြစ်နေတာရဲ့ကြောင့် NUG လှုပ်မရသေးတာပါနိုင်ငံတကာရဲ့အတိမတ်ပြမှုရဖို့ကိစ္စနဲ့ EAO တွေကိစ္စမှာတော့အပေးယူတွေလုတ်ကိုလို့ရပါလိမ့်မယ်လုတ်လဲလုတ်တင်ပါတယ်အလကားရမယ့်ကိစ္စတော့တိတ်မရှိပါဘူးနိုင်ငံတကာကလည်းဒီမိုကရေစီရေးနဲ့ တရုတ်ကိုထိမ့်သိမ်းခြင်းလို့သာဒီလောက်ကူညီနေတာဖြစ်ပါတယ်။လက်နက်ကန်တိုင်းရင်းသားအဖွဲ့တွေကလည်းကိုပိုင်လွတ်လပ်တဲ့နေမြေရခြင်းလို့သာဒီလောက်ထိကူညီနေတာပါ။ပါတီတွေကိစ္စကတော့နိုင်ငံရေးလိုဝကြီးအုပ်မှုကိုလျှော့ချနိုင်မှုကြိုးစားရင်အဆင်ပြေပါလိမ့်မယ်။မအားလာကဒီအကွက်ကိုစသုံးလာပါတယ်။ PR စနစ်ပါ။ရွေးကောက်ပွဲပြန်လုပ်မယ်။ PR သုံးမယ်လို့ကြေညာနေပါပြီ။ PR စနစ်မှာပါတီကြီးတစ်ခုကလိုဝကြီးအုပ်လို့မရတဲ့စနစ်မှုဒိုင်ယနာပါတီတွေအကြိုက်ဖြစ်စီပါတယ်။သို့တော်လည်းပဲ PR စနစ်ဟာနိုင်ငံရေးစနစ်ခိုင်မာအားကောင်းသွားမှသာလုပ်တဲ့ကိစ္စမျိုးပါ။နိုင်ငံရေးစနစ်မတည်ငြိမ်ပဲသွားလို့ရင်ဘယ်လိုမှရှေ့မရောက်ပဲတက်ကားပဲခြေလေကစားသွားပါလိမ့်မယ်။ဒါကိုပါတီတချို့ကသိပါတယ်။ NUG ကသာဒီတိုက်ပွဲနိုင်လို့နိုင်ငံရေးစနစ်တည်ငြိမ်လာနဲ့နောက်9နှစ်သို့မဟုတ်10နှစ်မှာ PR နဲ့သွားမယ်လို့ကြေညာနိုင်ရင် EU နဲ့ပါတီတွေဘက်ကပါလာနိုင်ပါလေ။ NLD ရဲ့အခမ်းကဏ္ဍကိုရှင်းချသိရင်ရှင်းချရပါလိမ့်မယ်။လိုအပ်တာကတိုင်းပြည်ကောင်းစားရေးနဲ့ညီညွတ်ငြိမ်းချမ်းရေးပါအကြံပြုချက်ဆက်ပြောပါရစေခေါင်းဆောင်ပိုင်းတွေအထင်သိမ်းခံထားရလို့ယတိပြတ်ဆုံးဖြတ်ချက်မချနိုင်ဘူးဆိုတာမျိုးလုံးဝမလုပ်သင့်ပါအခုချိန်ကဒေါ်ဆန်းစုကြည်ရှိသည်ဖြစ်စေမရှိသည်ဖြစ်စေကိုကြမှာကိုဖန်တီးဖို့အကောင်းဆုံးအချိန်ဖြစ်နေတဲ့အတွက်ပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ရှစ်ဆက်ဖို့လိုနေပါပြီဒေါ်စုကလည်းဒီလိုပဲဖြစ်စေချင်ပါပါအဲ့လိုမှမဟုတ်ရင်တော့ဒေါ်လန်ရေးအောင်မြင်သွားရင်တော့ရှိစရာမယ့်ခီးကအကွဲပြဲတွေနဲ့ခီးဆက်နေရပါလိမ့်မယ်။ကျွန်တော်တို့ဟာနိုင်ကိုနိုင်မှဖြစ်တော့မယ်လို့အားလုံးကခံယူပြီးပါပြီ။ကဘာအရေးမြမအရေးနိုင်ငံရေးအခင်အကျင်းတွေအရာလဲကျွန်တော်တို့အားသာနေပြီးမှတချို့သောဝန်တို့ဝန်ပိုးတွေကိုစွန့်လွတ်ပြီးပန်းတိုင်ကိုအရောက်သွားကြရအောင်ပါ
။ KBM ဆိုတဲ့သောရရှင် NUG အစိုးရကိုအကြံပြုပါတယ်ဆိုတော့စာရေးပြီးတော့ပြောလာတာဖြစ်ပါတယ်။သူကဒီလိုစာလေးတွေရေးပို့ချင်ပါတယ်။VOE ကိုလည်းအမြဲတမ်းနားထောင်ဖြစ်ပါတယ်အကျေးဇူးအထူးတင်ပါတယ်တဲ့ဟုတ်ကဲ့အခုလိုမျိုးကိုပိုင်းထင်မြင်ယူဆချက်တွေလက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့အကြံပြုချက်တွေရေးပို့ခြင်းနဲ့ဆိုတော့ကျမတို့ VOE ကိုစာရေးပို့နိုင်ပါတယ်နော်အီးမေးလ်ကပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်အဆင်ပြေပါတယ်ရှင်ရှင်ဖွင့်လာတဲ့တော်ရရှင်ရဲ့စာတွေကိုဆက်ပြီးဖော်ပြပေးစင်ပါတယ်ရှင်။မကွေးတိုင်းဒီလေးမြို့နယ်တောရွာလေးတစ်ခုကပါအရေးတော်ပုံကြီးအများဆုံးပြည်စည်းစေချင်ပါပြီလို့ရေးလာတဲ့တော်ရရှင်ကတော့ CDM မလုပ်ကြတဲ့သူတွေကြုံရတဲ့အခက်အခဲကိုပြောလာပါတယ်
။ CDM ဆိုတာအာဏာရှင်ပြုတ်ကျရေးအဓိကလက်နက်ဆိုပေမဲ့ရပောင်းတရားကျော်လာပြီဖြစ်လို့အောက်ခြေဝန်ထမ်းတွေစားဝတ်နေရေးကြက်တဲလာနေပါပြီ။ CDM လုတ်ပါ CDM လုတ်ပါဆိုပြီးအော်ပေးနေုံနဲ့ဝန်ထမ်းတွေမပြည့်စုံမလုံခြုံပါဘူး။CRPH ကတိတိယယောက်မထောက်ပံ့နိုင်ဘူးဆိုရင်အခြေခံလူတန်းစားတွေဘလို့မှအဆင်မပြေပါဘူး။လေပဲကျင်နေပြီးစစ်ကောင်စီကိုတိတိယယောက်အပြစ်ပေးတာမျိုးလဲလောက်တာအခုချိန်ထိမတွေ့ရသေးတော့စိတ်ပြက်မိပါတယ်။သူတို့ကတော့လွတ်မြောက်နေမြေမှာပေါ့။ပြည်သူတွေကတော့စစ်တပုံနေမြေမှာသွေးမြေကျနေရပါပြီ။မပြီးဆုံးနိုင်တဲ့ပကြီကားလိုမြန်မာပြည်ကြီးလဲဘရော့မှအေဂျန်ပြီးဒီလိုအာဏာသိမ်းမှုတွေကရပ်တန့်သွားမှာလဲဗျာ။
ဖြစ်ပေါ်နေတဲ့စစ်အာဏာသိမ်းမှုနောက်ပိုင်းဒီလူထုကစန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်လို့နောက်ဆက်တွဲကြုံတွေ့နေရတဲ့အခြေအနေတွေကိုရင်းဖွင့်ရေးသားလာကြတဲ့သောရရှင်ရဲ့အစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်ရှင်။ဒီထက်ကသောရရှင်တယောက်ကမကွေးတိုင်းထီးလင်းမြို့နယ်တောရွာလေးတစ်ခုကပါအရေးတော်ပုံကြီးအများဆုံးပြီးစီးစေချင်ပါပြီလို့ရေးလာပါတယ်။သူက CDM လောက်ကြတဲ့သူတွေကြုံရတဲ့အခက်အခဲကိုပြောလာတာပါ။ဒီသောရရှင်က CDM ဒီတော့ရှင်က CGM လုတ်ပြီးတော့အာနာရှင်ပြုတ်ကြရေးလုံနေကြပြီမဲ့အဲ့လိုလုံနေတဲ့သူတွေဘလောက်တောင်အခက်ခဲတွေကြုံနေရလဲဆိုတာအခုလိုရေးလာတာဖြစ်ပါတယ်။နောက်ထပ်ရင်ဖွင့်လာတဲ့တော့ရှင်တယောက်ကတော့ကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အခက်ခဲတွေဖိနှိပ်အနိုင်ကျင့်မှုတွေနဲ့ပတ်သက်ပြီးတော့ဗီဒီယိုကိုဆက်သွယ်ပြီးတော့ကိုရိုင်းရင်ဖွင့်လာတဲ့တော့ရှင်ကမုံမောက်မြို့နယ်ကုံလောရွာကဒေသခံတွေသူတို့ရဲ့ဖျားကြောင်းမှာစစ်တပ်ကနေရာယူထားတဲ့ပုံမကြေမနက်ဖြစ်နေတာကိုပြောလာတာပါ။စစ်သားတွေကဖျားကြောင်းအပေါ်ကနေပြစ်ခတ်နေရတယ်မဖြစ်သင့်ဘူးလို့ရွာသားတွေကအခုလိုမျိုးရင်ဖွင့်ပါတယ်
။ဘုံတော်ဖျားကြောင်းမှာသူတို့ဖျားကြောင်းထဲမှာရောဒီသူတို့ရဲ့ခမဆောင်ပြတ်ထတိုင်းမှာရောသူတို့ကစစ်တပ်လုံးနေကြတာသူတို့ကအဲခမဆောင်ဩအပေါ်နဲ့အဲ့ဒါအဲ့တနတ်တွေပါဒီအဲ့ဘောနဲ့ပြစ်တယ်တဲ့အဲအခုသူတို့တော့ပြေးလို့လည်းမရဘူးတဲ့ဟိုတော့လည်းတော့ရဲခဲ့ပြီတဲ့တစ်ခေါက်တော့ပြောတယ်နှစ်ခေါက်တော့ပြောတယ်နောက်ကျတော့သူကပြောလာအမပြောရင်တော့ရွာသားတွေကလားအခုကသူတို့ကအမလုံချိုးလေကုန်ပြည့်ဆိုတော့ဒီဆက်စားအမအိတ်အမနေတော့ pada ye chari ko pyo bi da tharu ho ai ni khama saung ji a paw ha ni khama le chi le naw cha le le a paw le chit de le chano lo le di atwa la phat taw a chin la sat ha nya ai ba ai kya chaw win the ma a paw ba ka le ho ta tana win so ma naw ko le sa yo
ဒါကတော့မိုးမောင်းမြို့နယ်ကုန်းလောရွာကဒေသခံသူတို့ဒေသမှာကြုံတွေ့နေရတဲ့အဖြစ်အပျက်ကိုကိုရိုင်းရင်ဖွင့်လာတာဖြစ်ပါတယ်။အခုလိုမျိုးကိုရိုင်းရင်ဖွင့်ကျင်ကြရတယ်ဆိုတော့ကျမတို့စီကိုတယ်လီဖုန်းနဲ့လည်းဆက်သွယ်နိုင်တယ်လို့ဒါမှမဟုတ်ရင်လည်းကျမတို့ရဲ့ဒီ Messenger email ထဲမှာတော့အတန်ဖိုင်နဲ့ပေးပို့နိုင်ပါတယ်နော်။ဘယ်ဒေသဘယ်နေရာမှာဘလို့ဖြစ်တယ်ဆိုတာကိုတော့အစာအကျန်းပြင်းရေးပို့လိုက်ဖို့လိုပါတယ်။သရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်ရှင်။ဒေးတောင်းလာတဲ့သရရှင်တွေကိုဆက်ပြီးတော့အလှည့်ပေးချင်ပါတယ်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုတော့တေးချစ်သောရရှင်နေကိုမြစ်တာဒေးလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ဖျော်ပြပေးကြမှာရယ်နော်မိုက်ကယ်လီယန်ဆိုတဲ့သောရရှင်တေးတောင်းလာတာကတော့မြန်မာပြည်ကစစ်ဘေးရှောင်တွေအတွက်သချင်းလေးနဲ့နှစ်သိမ့်ပြရစေဟဲ့ကိုမျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တချင်းလေးတောင်းဆိုကြပါလေစစ်ဘေးရှောင်မိဘပြည်သူတွေဘေးရန်ကင်းရှင်းပြီးတော့ကျန်းမာကြပါစေဖျားသခင်အားလုံးကိုကောင်းချီးပေးပါစေတဲ့မိုက်ကယ်လီယန်ဆိုတဲ့သရရှင်မေတ္တာဒေးလက်ဆောင်ပါလာတာဖြစ်ပါတယ်ဒီတော့သူတောင်းဆိုထားတဲ့မျိုးကြီးတည်ဆူထားတဲ့နေရောင်အောက်ကအသက်ရှူသံများဆိုတဲ့တချင်းလေးနဲ့ဖျော်ပြပေးကြပါရနော်သူပြောသလိုပဲစစ်ဘေးရှောင်ပြည်သူတွေပါဝင်အားလုံးဘေးရန်ကင်းရှင်းကြပါစေလို့ထပ်ဆင့်ဆန္ဒပြုချင်ပါတယ်ရှင်
။အားလုံးရဲ့မျက်ရည်ကိုစီစတောင်းကြည့်များနဲ့ငိုတဲ့တွေဒီကဘာမှာကြာခဲ့သမျှ
提出他的နေရောင်အောက်ကအသက်ရှူသံများဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တိုက်ရိုက်နားဆင်နိုင်ပါတယ် တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးနားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာတွားပြီးနားဆင်နိုင်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။သတင်းတွေကြည့်ရှုနာဆင်ကြတဲ့အခါအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးသတင်းတွေတွေကတူတာဆိုတဲ့အစီအစဉ်ကိုကျမညညလွင်ကတင်ဆက်ပေးထားပါတယ်။ဒီတစ်ပတ်မှာတော့ကမ္ဘာပေါ်ကအင်တာနက်သုံးစွဲမှုနဲ့ပတ်သက်ပြီးအင်တာနက်အသုံးပြုမှုအနည်းဆုံးနိုင်ငံတွေနဲ့အင်တာနက်ကိုလွတ်လွတ်လပ်လပ်အများဆုံးသုံးနိုင်တဲ့နိုင်ငံတွေအကြောင်းပြောပြပေးထားပါတယ်။
90% of the internet users connect to the internet using their mobile phone and of course TikTok is a mobile first app and three we are
ဒီကနေ့ကမ္ဘာပေါ်ကနိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးလူမှုရေးအားကစားအမှုပညာစတဲ့ဘက်ဆောင်အရာအလုံးမှာအင်တာနက်ဆိုတာကမရှိမဖြစ်ဆိုသလိုအရေးပါတဲ့ကဏ္ဍတစ်ခုဖြစ်လာပါတယ်။ဒါကြောင့်အခု2022ခုနှစ်အေပီလထဲမှာကောက်ယူခဲ့တဲ့စစ်တမ်းတွေအရကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းကျော်တန်း9000နီးပါးဟာအင်တာနက်အသုံးပြုသူတွေဖြစ်ပါတယ်။ဒါ့အပြင်အသုံးပြုသူအရေအတွက်ကတနေ့တည်းတနေ့တိုးလာနေပြီးတော့ဒီကမ္ဘာလုံးအတိုင်းအတာနဲ့ဖြန်းများတနေ့ကိုလူပေါင်း9သိန်းကျော်သုံးဆွဲမှုတွေတိုးနေတယ်လို့ဆိုပါတယ်။အင်တာနက်သုံးဆွဲသူတယောက်ဟာဖြန်းများအားဖြင့်တနေ့မှာ9နာရီလောက်သုံးဆွဲမှုရှိတယ်လို့လည်းဖော်ပြထားပါတယ်။အင်တာနက်သုံးသူတွေထဲမှာအမျိုးသမီးအရေအတွက်ကအမျိုးသားတွေထက်20ရာခိုင်နှုန်းနည်းပါတယ်။အသက်80ကျော်အင်တာနက်သုံးသူပေါင်းကကမ္ဘာမှာတန်း450နီးပါးရှိပြီးအဲ့ဒီအထက်ကတန်း150လောက်ဟာအသက်80ကျော်အရွယ်တွေဖြစ်ပါတယ်။အင်တာနက်အများဆုံးသုံးတဲ့အသက်အရွယ်ပိုင်းတွေကတော့25နှစ်ကနေ34နှစ်အတွင်းအရွယ်တွေဖြစ်တယ်လို့ဆိုပါတယ်။ကမ္ဘာပေါ်မှာအင်တာနက်အများဆုံးသုံးတဲ့နိုင်ငံတွေကိုကြည့်ရင်လူဦးရေအရာကြည့်မယ်ဆိုရင်တော့တရုတ်နိုင်ငံမှာလူဦးရေရဲ့69ရာခိုင်နှုန်းရှိတဲ့လူသန်းပေါင်း989သန်းနီးပါးဟာတရုတ်နိုင်ငံမှာအင်တာနက်ကိုသုံးကြပါတယ်။ဒါပေမဲ့အင်တာနက်ကိုသုံးပြီးတော့ Facebook, YouTube, Instagram, Twitter, Google တို့လိုလူမှုကွန်ရက်တွေနဲ့ BBC, Al Jazeera, NBC တို့လိုသတင်းဌာနတွေရဲ့ website တွေကိုတော့ကြည့်ရှုအသုံးပြုလို့မရပါဘူး။တရုတ်နိုင်ငံဟာ website ပေါင်း 8,000 ကျော်ကိုအင်တာနက်သုံးတဲ့ပြည်သူလူထုတွေကြည့်လို့မရအောင်ပိတ်တင်ထားတယ်လို့စစ်တမ်းပြုစုသူတွေကဆိုပါတယ်။အင်တာနက်အသုံးပြုမှုကိုနိုင်ငံရဲ့လူဦးရေအရေအတွက်နဲ့မကြည့်ဘဲယာကိုင်းနှုံးနဲ့ကြည့်မယ်ဆိုရင်တော့ Iceland, UK, Kuwait နဲ့ Luxembourg နိုင်ငံတွေကအင်တာနက်အများဆုံးသုံးကြပါတယ်။အဲ့ဒီနိုင်ငံတွေကလူဦးရေရဲ့68ယာကိုင်းနှုံးဟာအင်တာနက်သုံးဆွဲသူတွေပါ။အင်တာနက်သုံးဆွဲမှုအနည်းဆုံးနိုင်ငံကတော့အာဖရိကတိုက်အရှေ့ဘက်ကအီရီထရီးယားနိုင်ငံဖြစ်ပါတယ်။နိုင်ငံလူဦးရေရဲ့ 1.3 ရာခိုင်နှုန်းပဲအင်တာနက်အသုံးပြုခွင့်ရှိပါတယ်။အဲ့ဒီအီရီထရီးယားနိုင်ငံဟာကမ္ဘာပေါ်ကလူအခွင့်အရေးချိုးဖောက်မှုအဆိုးဝါးဆုံးနိုင်ငံတွေစီးရင်နေတဲ့မှာလဲပါဝင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။မြောက်ကိုရီးယားကတော့အင်တာနက်သုံးဆွဲမှုနဲ့ပတ်သက်ပြီးခိုင်မာတဲ့အချက်အလက်တွေမရနိုင်ပေမဲ့နိုင်ငံသားတွေအနေနဲ့အင်တာနက်လုံးဝသုံးဆွဲခွင့်မရှိဘဲနိုင်ငံရဲ့မရှိမဖြစ်လိုအပ်တဲ့နေရာတွေမှာသုံးဖို့ intranet လို့ခေါ်တဲ့ပြည်ရင်းမှာပဲအချင်းချင်းအသုံးပြုလို့ရတဲ့ကွန်ရက်ကိုအသုံးပြုကြရတာဖြစ်တယ်လို့လေ့လာသူတွေကဆိုပါတယ်ရှင်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင
်စစ်မှုထမ်းရင်နိုင်ငံအတွက်အသက်ပေးခဲ့ကြတဲ့စစ်သည်တွေကိုဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်မေလရဲ့နောက်ဆုံးတနင်္လာနေ့ကိုအမေရိကန်ပြည်ထောင်စုရဲ့ Memorial Day အောက်မေ့ပွဲအထိမ်းအမှတ်နေ့အဖြစ်သတ်မှတ်ထားပါတယ်နိုင်ငံနဲ့ပြည်သူတွေကိုကာကွယ်ဖို့အများအကျိုးအတွက်ဆွန့်လွတ်အနစ်နာခံခဲ့ကြသူတွေကိုအသိအမှတ်ပြုတဲ့အောက်မေ့ပွဲဟာအထိမ်းအမှတ်နေ့ဖြစ်ပါတယ် အမေရိကန်ပြည်တွင်းစစ်အပြီးသုံးနှစ်အကြာ1868ခုနှစ်မှာပထမဆုံးအကြိမ် Memorial Day အောက်မေ့ပွဲနေ့ကိုကျင်းပခဲ့ပါတယ်။အဲ့ဒီတုန်းက Memorial Day လို့မခေါ်ဘဲ Degradation Day လွမ်းသူပန်းခွေချဂုဏ်ပြုတဲ့နေ့ရယ်လို့သတ်မှတ်ခဲ့တာပါ။တိုက်ပွဲတစ်ခုဒါမှမဟုတ်စစ်ပွဲတစ်ရက်ကိုအထူးပြုပြီးနှစ်ပတ်လည်အဖြစ်ကျင်းပခဲ့တာမဟုတ်ဘဲစစ်ပွဲမှာကြဆုံးခဲ့သူတွေနေထိုင်ခဲ့တဲ့မြို့တွေမှာဒေသခံတွေကကြဆုံးစစ်သည်တွေရဲ့အုပ်ဂူတွေမှာပန်းတွေဖဲကြိုးတွေနဲ့အမှတ်တရဂုံပြုအလေးပြုနိုင်ကြဖို့ရည်ရွယ်ပြီးတိုက်တွန်းခဲ့ကြတာဖြစ်ပါတယ်ပထမဆုံးအောက်မေ့ပွဲအခမ်းအနားကိုဝါရှင်တန်ဒီစီမြို့တော်အာလင်တန်အမျိုးသားစစ်သင်္ဆိုင်မှာကျင်းပခဲ့တာမှာပြည်သူ 9,000 ခန့်တက်ရောက်ပြီးတော့ပြည်တွင်းဆက်အတွင်းကြဆုံးခဲ့တဲ့စစ်သည် 2,000 ရဲ့အုပ်ဂူတွေမှာအလံတွေပန်းတွေဖဲကြိုးတွေနဲ့အလေးပြုခဲ့ကြပါတယ်စစ်ပွဲတွေမှာဘယ်ဘက်ကပဲတိုက်တိုက်ကြဆုံးသူတွေကိုမခွဲခြားဘဲဂုံပြုခဲ့ကြတာဖြစ်ပါတယ်ဒီအထိတ်အမှတ်ကနိုင်ငံတော်ဝန်ပြန့်နှံ့သွားပြီးနှစ်စဉ်အစဉ်အလာတရက်ဖြစ်ခဲ့တာဒီကနေ့အထိပါပဲဒီကနေ့ကြာရောက်တဲ့ Memorial Day အောက်မေ့ပွဲနေ့မှာတော့ American ပြည်ထောင်စုတဝန်းမြို့ကြီးတွေနဲ့မြို့ငယ်လေးတွေပါမကျန်လက်ရှိစစ်မှုတန်းတွေနဲ့စစ်ပြန်တွေပူးပေါင်းပြီးခြိတက်ပွဲတွေဆင်နွှဲဂုဏ်ပြုကြမှာပါစစ်သင်းကြီးတွေအထိတ်အမှတ်ကြောက်တိုင်နဲ့ရုတ်ထုဆတဲ့နေရာတွေမှာကြာဆုံးစစ်သည်တွေကိုအလေးပြုကြပါတယ်စစ်ပွဲအတွင်းကြာဆုံးသူတွေကိုအမှတ်တရအနေနဲ့တချို့ကရင်ဘတ်မှာ Red Poppyပင်ပန်းပွင့်နီနီလေးတွေထိုးထားကြတာတွေ့ရပါတယ်ဒီ poppy ပန်းအနီအောင်လေးရင်ပတ်မှာထိုးကြတဲ့အစဉ်အလာကတော့ပထမကမ္ဘာစစ်ကာလ Belgium နိုင်ငံ Ypres မြို့မှာ1935ခုနှစ်မေလအတွင်းကျဆုံးခဲ့တဲ့စစ်သည်တယောက်အတွက်သူ့ရဲ့တငယ်ချင်းကအမှတ်တရရေးဆက်ခဲ့တဲ့ကြပြားပါလွမ်းမောပွဲရာ poppy ပန်းကင်းကိုရည်စူးကြတာဖြစ်ပါတယ်ကျဆုံးစစ်သည်တွေမြုပ်နှံထားတဲ့ဂူတွေပေါ်မှာကုန်းကမူနဲ့ကွင်းပြင်ကျဲတဲ့တောက်ပတဲ့အနီအောင် poppy ပန်းတွေပွင့်ခြင်းပန်းကင်းကိုကြည့်ပြီးလွမ်းမောပွဲရာဆက်ဆူခဲ့တဲ့ကြပြဖြစ်ပါတယ်နှစ်စဉ်အောက်မေ့ပွဲနေ့ကြာရောက်တိုင်းအမေရိကန်ပြည်ထောင်စုတဝန်းစစ်သင်းကြီးတွေရှိတရဲကောင်းတွေရဲ့အုပ်ဂူတွေနဲ့အထိတ်အမှတ်နေရာတွေမှာအလံငယ်လေးတွေရောင်စုံပန်းစည်းတွေနဲ့ဝေးဝေးဆဆဂုံပြုတ်လေးရှိကြပါတယ်ယုံကြည်ချက်နဲ့နိုင်ငံကိုကာကွယ်ရင်းကြဆုံးခဲ့တဲ့စစ်သည်တွေအမှတ်တရပေါ်ပီပန်းနီလေးတွေရင်ပတ်မှာထိုးပြီးဂုံပြုတ်ကြသူတွေလည်းရှိပါတယ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်နဲ့သူတို့ယုံကြည်ရာတန်ဖိုးအတွက်ခုခံကာကွယ်ရင်းအသက်ပေးဆက်ခဲ့ကြသူတွေကိုထိုက်ထိုက်တန်တန်ထာဝရဂုဏ်ပြုနေကြတာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါပြီရှင
်အခုကတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ပြပေးမှာပါ
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာလေးလာတဲ့ရောက်လာနေပြီဖြစ်ပေမဲ့အာဏာသိမ်းမှုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေမှာရောနိုင်ငံတော်ဝန်ကြီးလက်ဒေသတွေမှာပါနေ့စဉ်လိုလိုပုံစံမျိုးစုံနဲ့ပြုလုပ်နေကြစီတယ်။ဒလမှာတနင်္ဂနွေနေ့ကကျောင်းသားတွေဦးဆောင်ပြီးလျှက်တစ်ပြည့်ချီတက်တဲ့ဆင့်အာဏာရှင်ပြုတ်ကြရေးဆန္ဒပြကြွေးကြော်တာတွေပြုလုပ်ခဲ့ကြသလိုမန္တလေးမှာအောင်မြေတာဆန်အခြေခံပညာကျောင်းသားများတက်မကမန္တလေးပညာရေးမိသားစုတွေဖျားကြီးစိန်ပန်းတမောက်ဝရီလူလူတပိတ်စစ်ကြောင်းတွေစုပေါင်းပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။ဆင်အာနာဆန့်ကျင်ရေးဆန္ဒပြမှုတွေနိုင်ငံတလွှားဆက်ပြီးတော့ပေါ်ပေါက်နေချိန်မှာပဲကတာမြို့နယ်ထဲမှာတော့ဗမော်ကတာကမ်းလန်းဘော်ကရွှေပြည်သစ်ရွာနဲ့ဟဲနာရွာကြားမှာဒေသခံ PDF အဖွဲ့နဲ့စစ်ကောင်စီတပ်တို့တနင်္လာနေ့မနက်9နာရီခွဲကနေ2နာရီကျော်ကြာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးနှစ်ဖက်တေဆုံးမှုတွေရှိခဲ့တယ်လို့ဒေသခံရွာသားတဦးက VOA ကိုပြောပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကအာဏာသိမ်းစစ်ကောင်စီရဲ့အရတားပြည်သူတွေပေါ်ကျူးလွန်တဲ့နှိမ့်ဆက်ညှဉ်းပန်းတပ်ဖြတ်မှုတွေရာဇဝတ်ပစ်မှုတွေနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစီရင်မှုခံယူနိုင်ဖို့အတွက်အလေးနဲ့စဉ်းစားလှုပ်ဆောင်နေတယ်လို့သတင်းထုတ်ပြန်ပြောဆိုလိုက်ပါတယ်
။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်တင်ပြခဲ့တာပါရှင်။VOE မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်းစီစဉ်တွေကတော့ဒီလောက်ပါပဲ။ဒီည9နာရီကနေ10နာရီထိထုတ်လွှင့်မဲ့တနင်္လာနေ့ညချမ်း VOE Radio အစီအစဉ်ကိုတော့လိုင်းဒိုမီတာ31 32 51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOE ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေ။ကျမသင်္ကီထိုက်ပါရှင်။
This program has come to you.